Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မြန်မာတက္ကသိုလ်1389ခုနှစ်တကူးလာဇန်9ရက်မဟာဒကြံပထမအကျင့်နေ့ကြာသပတေးနေ့ည9နာရီကနေ10နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။အတာတကြံပထမအကျင့်နေ့မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။အမေရိကန်နဲ့ဖိလစ်ပိုင်တောင်တရုတ်ပင်လယ်ထဲမှာပူးတွဲကင်းလှည့်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ယူကရိန်းဝန်ကြီးချုပ်တစ်ကိုလွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ပြန်ပေးဆွဲခံရပြီးပြောင်းနေတဲ့နိုင်ဂျီးရီးယားကျောင်းသူလေးတွေက15ရောက်ပါတဲ့ဗီဒီယိုတစ်ခုထွက်လာပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြမနှစ်တစ်ကူမဟာဒကြံပွဲတော်ကျင်းပနေတဲ့ရန်ကုန်မြို့နဲ့နယ်မြို့တချို့ရဲ့မြင်ကွင်းဖုံဖုံကိုထုတ်လွှင့်ပေးမယ်အထက်
အခုစင်ကမန္တကလေးသူရက်ကွက်လမ်းလေးမှာသူအင်ရှိသေးမှာဒီအုံးလက်မန္တကလေးကြီးဘိုင်ဒနိုင်လေးကြီးလောက်တာဒါလေးရချစ်စရာကောင်းတယ်။ရောကျော်ကကားမောင်းအားသွားတာလေ
။နာယေကူညီမှုအသင်ဥက္ကဋ္ဌဦးကျော်သူပြောပြတဲ့ဒီနှစ်တကြံမြင်ကွင်းကိုတည်ကြရမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းကတမူထူးကြတဲ့တကြံပွဲတော်ဆင်နွှဲပုံအကြောင်းကိုလည်းနားဆင်ကြရမှာပါ။အဲဒီနောက်အခွန်တင်းရှောင်မှုနဲ့ပတ်သက်တဲ့ပနားမအထောက်အထားတွေအရာနိုင်ငံရေးဖိအားတိုးလာနိုင်ခြေရှိနေပုံတွေကိုလည်းပြောပြပေးသွားပါမယ်ရှင်။အစည်းအဝေးနောက်ပိုင်းမှာတော့တကြံတေးသချင်းလက်ဆောင်တစ်ပုဒ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင
်အမေရိကန်စစ်ဖက်ဟာတောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်စစ်ဖက်နဲ့ပူးတွဲကင်းလှည့်ခဲ့ပြီးတော့ကျွန်းစုတွေပေါ်မှာအလဲကျတပ်ဖွဲ့တွေစစ်ဖက်ပစ္စည်းကိရိယာတွေနဲ့အတူတိုးမြှင့်ပြီးတော့နေရာယူထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကဒီကနေ့ပြောပါတယ်တောင်တရုတ်ပင်လယ်တွင်ပထမဆုံးပူးတွဲကင်းလှည့်တာကိုမတ်လကလုပ်ခဲ့တယ်လို့မနီလာမြို့တော်မှာဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကာတာကပြောပါတယ်ဒုတိယတစ်ကြိမ်ကတော့အီဘီလာအစောပိုင်းမှာအဆုံးသတ်ခဲ့တယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဖိလစ်ပိုင်နိုင်ငံဟာအခုဆိုရင်ဂျပန်ပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေနဲ့အတူတောင်တရုတ်ပင်လယ်ထဲမှာပူးတွဲကင်းလှည့်တဲ့ဒုတိယမြောက်နိုင်ငံဖြစ်တယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူတို့ကပြောပါတယ်အဲဒီလိုကင်းလှည့်တာမျိုးကိုပုံမှန်လုပ်ငန်းတွေရဲ့တစိတပိုင်းအဖြစ်ဘယ်လိုလုပ်သွားမယ်ဆိုတာအစီအစဉ်ရေးဆွဲသူတွေကစမ်းစစ်လေ့လာနေတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဗော်လ်တဲဂါစမန်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်တောင်တရုတ်ပင်လယ်ထဲမှာပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံကအပြင်းထန်ဆက်လုပ်လာနေချိန်မှာပဲအမေရိကန်ရဲ့အခုကြေညာချက်ထွက်လာတာပါဖိလစ်ပိုင်နိုင်ငံအနီးပိုင်ဆိုင်မှုအငင်းပွားနေတဲ့စပရလီကျွန်းစုတွေမှာရှိတဲ့တန်တာကြောက်တန်းတွေပေါ်မှာအကျယ်အဝန်းဟက်တာ1200လောက်ရှိတဲ့လူလုကျွန်းစုတွေကိုတရုတ်ကတည်ဆောက်ထားပါတယ
်တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားတဲ့အပေါ်နိုင်ငံတကာတရားခုံရုံးမှာဖိလစ်ပိုင်ကတရားစွဲဆိုလျှောက်ထားတဲ့ကိစ္စဆုံးဖြတ်ချက်ထွက်ဖို့နီးလာတာနဲ့အမျှဖိလစ်ပိုင်နိုင်ငံဟာဒီကိစ္စမှာနိုင်ငံတကာထောက်ခံမှုကိုမှီခိုအားထားနေရပါတယ်။တောင်တရုတ်ပင်လယ်တစ်ခုလုံးလောက်ကိုပိုင်တယ်လို့ဖိလစ်ပိုင်ရဲ့အဆိုအားဖြင့်တရုတ်ကအလွန်အကျွံပြောထားတဲ့အပေါ်ပင်လယ်ပြင်ဥပဒေဆိုင်ရာနိုင်ငံတကာတရားခုံရုံးမှာ2013ခုနှစ်ကဖိလစ်ပိုင်ကရှောက်ထားခဲ့တာပါ။ဆက်မှုထိပ်သီး9နိုင်ငံ G7 အဖွဲ့ကလည်းသူတို့အဆိုအားဖြင့်တောင်နဲ့အရှေ့တရုတ်ပင်လယ်တွေမှာတင်းမာမှုတိုးစေတဲ့လုပ်ရက်တွေအပေါ်စိုးရိမ်တဲ့အကြောင်းတရုတ်နိုင်ငံကိုနာမည်ထည့်သွင်းဖော်ပြတာမဟုတ်ဘဲတင်းနှင်းလာနေကပဲပြောထားပါတယ်။ဒါဟာနိုင်ငံတကာဥပဒေရဲ့စီကံသတ်မှတ်ချက်တွေကိုထပ်ပြီးတော့ထောက်ခံလိုက်တာဖြစ်တယ်လို့ဆိုပြီးဖိလစ်ပိုင်ကကြိုဆိုပါတယ်။အငင်းပွားတာတွေကိုခုံတမာတိအဖွဲ့နဲ့စီရင်ဆုံးဖြတ်တာကိုဥပဒေကြောင့်နီလန်အသုံးပြုလှုပ်ဆောင်တဲ့အပေါ်ထောက်ခံတဲ့အကြောင်းG7 အဖွဲ့ကပြောထားတာကိုလည်းဖိလစ်ပိုင်ကထောက်ပြပါတယ်။ G7 အဖွဲ့ရဲ့ထုတ်ပြန်ချက်ဟာတရုတ်အပေါ်ဖိလစ်ပိုင်ကရှောက်ထားတဲ့အမှုအတွေတွန်းအားဖြစ်စေတယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာဖိလစ်ပိုင်သံအမတ်ကြီးဂျိုဆေးကွီစီဝူကပြောပါတယ်
။တောင်ကိုရီးယားအနာရပါတီဟာလွှတ်တော်တွင်မှအမတ်အများစုရထားတာကိုအခုလွှတ်တော်ရွေးကောက်ပွဲတွေပြီးမှတော့16နှစ်အတွင်းပထမဆုံးအကြိမ်ဖြစ်လက်လွတ်လိုက်ရပါပြီ။သမရဖာကွန်နေရဲ့ Conservative စီးပွားရေးမူဝါဒတွေအပေါ်လူလူကြားမှာမကျေနပ်ချက်တွေကြေကြေပြန့်ပြန့်ရှိနေတာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေပေါ်တင်းမာတဲ့ချင်းကပ်ပုံတွေနဲ့ပတ်သက်ပြီးသဘောထားကွဲပြားတာတွေပိုဖြစ်လာတာကြောင့်ထင်မှတ်မထားပေအရေးနိုင်သွားတာဖြစ်တယ်လို့သမရရဲ့ဆဲနူရီပါတီကဗိုလ်ထုနေမှာပြောပါတယ်။ပါတီရဲ့ချုပ်ရင်းအားနည်းချက်တွေပေါ်တာဝန်ယူတဲ့အနေနဲ့ပါတီခေါင်းဆောင်ကယာရူကနေနှုတ်ထွက်မယ်လို့ပြောထားပါတယ်။ပါတီဝင်တွေပါတီကိုထောက်ခံကြသူတွေအားလုံးကိုကျေးဇူးတင်ပြီးပါတီခေါင်းဆောင်ပြတာဝန်ယူခဲ့ခြင်းအတွင်းနှစ်နာခဲ့ကြသူတွေအားလုံးကိုလည်းတောင်းပန်ပါတယ်လို့ပါတီဥက္ကဋ္ဌခင်မူဆန်းကပြောပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရတောင်ကိုရီးယားလွှတ်တော်အမတ်နေရာ300ရဲက122နေရာကိုပဲဆဲနူရီပါတီကအနိုင်ရပါတယ်။အဓိကအတိုက်ခံမင်းဂျူးပါတီကလွှတ်တော်အမတ်နေရာ123နေရာအနိုင်ရပါတယ်။အရေးချင်းရှိတဲ့အစိုးရတရားကိုဖွဲ့စည်းဖို့ပြင်ဆင်သွားမယ်လို့မင်းဂျူးပါတီရဲ့ယာယီဥက္ကဋ္ဌကပြောပါတယ်။
အမေရိကန်တို့ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအရှင်ရလာနေပြီဖြစ်ပြီးအစ္စလာမ်ရဲ့အစိုးရ IS စစ်သွေးကြွအဖွဲ့ကိုဆက်လက်တိုက်ခိုက်သွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါတယ်ထောင်နဲ့ချီတဲ့တိုက်ခိုက်မှုတွေနဲ့ထောင်ပေါင်းများစွာသောတိုက်ခိုက်ရေးသမားတွေသူတို့ရဲ့ခေါင်းဆောင်တွေကိုခြေမုံနိုင်ခဲ့တယ်လို့ဗာဂျီးနီးယားပြည်နယ်ကအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဌာနချုပ်မှအမေရိကန်သမ္မတကပြောဆိုသွားတာဖြစ်ပါတယ်။ရွှေ့ဖို့ပြောင်းဖို့တပ်ဖွဲ့တွေကိုအင်အားစုစည်းဖို့အတွက်ပို့ပြီးတော့ခက်ခဲလာပြီးဒီလိုလှုပ်လာရင်လည်းခြေမုံသွားမှာဖြစ်ပါတယ်။အိုက်ဇဲတွေကဆီးရီးယားနဲ့အီရတ်နိုင်ငံတွင်းကဒေသတချို့ကိုချုပ်ခိုင်ထားစေဖြစ်ပေမဲ့ပြီးခဲ့တဲ့နွေရာသီကလေးကဆက်လို့ထိုးစစ်ကြီးတွေမှာတခုမှအောင်မြင်မှုမရခဲ့ဘူးလို့အမေရိကန်သမ္မတကပြောဆိုသွားပါတယ်။လာမယ့်ရက်ပိုင်းသတင်းပတ်တွေအတွင်းညွန်ပေါင်းအဖွဲ့ကအိုက်ဇဲပြစ်မှတ်တွေကိုတိုက်ခိုက်ဖို့မှန်းထားတဲ့အချိန်မတိုင်ခင်အမေရိကန်သမ္မတအိုဘားမားကအခုလိုပြောဆိုသွားတာဖြစ်ပါတယ
်။ VOA အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်အတားတကြံပထမအကြက်ရဲ့ဇာတာပတိညဘက်သတင်းတွေကို VOE ကနေဒိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကဝန်ကြီးချုပ်သစ်အဖြစ်ခန့်ထားဖို့တင်ပြထားတဲ့ဗိုလိုဒိုင်မီယာဂရိုက်စမန်ကိုယူကရိန်းလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။အရင်ဝန်ကြီးချုပ်အာစင်နီယက်စင်ညူရဲ့နှုတ်ထွက်လာကိုလက်ခံပြီးတဲ့နောက်အခုလိုအတည်ပြုပေးလိုက်တာပါ။သမ္မတပက်ထရိုပိုရိုရှန်ကိုကအဆိုပြုထားသူလွှတ်တော်ဥက္ကဋ္ဌဗိုလိုဒိုင်မီယာဂရိုက်စမန်ကိုဝန်ကြီးချုပ်သစ်အဖြစ်ထောက်ခံမဲ250မဲ၊ကန့်ကွက်မဲ58မဲနဲ့လွှတ်တော်ကအတည်ပြုပေးလိုက်တာပါ။အန်ဒရီပါရူဘီကလွှတ်တော်ဥက္ကဋ္ဌတည်ဖြစ်လာပါတယ်။နိုင်ငံတွင်းမှာပြဿနာတွေကိုဖြေရှင်းဖို့နဲ့ဥရောပပေါင်းစည်းလမ်းကြောင်းမှာနေဖို့လိုအပ်တယ်လို့အသက်38နှစ်အရွယ်ဂရိုက်စမန်ကဝန်ကြီးချုပ်ဖြစ်အတည်ပြုခံရပြီးတဲ့နောက်လွှတ်တော်မှာပြောတဲ့မိန့်ခွန်းနဲ့ထည့်ပြောသွားပါတယ်။ဂရိုက်စမန်ကိုဝန်ကြီးချုပ်အဖြစ်ခန့်လိုက်တာကြောင့်နိုင်ငံရေးအာဏာဟာသမ္မတပိုရိုရှန်ကိုနဲ့သူ့ရဲ့အတွင်းစည်းထဲမှာပဲဗဟိုပြုနေတော့မလားဆိုတာစိုးရိမ်ရတဲ့အကြောင်းလေ့လာသူတွေကပြောပါတယ်။အခုဝန်ကြီးချုပ်သစ်ဂရိုက်စမန်ဟာသမ္မတပက်ထရိုပိုရိုရှန်ကိုနဲ့အင်မတန်နီးစပ်သူဖြစ်ပါတယ်။
ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်ကိုတိုက်ခိုက်မှုမှာပါဝင်တဲ့ဆိုတဲ့တန်တရားနဲ့ဖန်ထားတဲ့မိုဟာမက်အဘရီနီနဲ့အိုစမာခရိုင်ယန်တို့ကိုကြိုတင်ကာကွယ်တဲ့အနေနဲ့ထိမ့်သိမ်းထားမယ်မထားဘူးဆိုတာကိုဘယ်ဂျီယံတရားသူကြီးကဒီကနေ့ဆုံးဖြတ်ဖို့ရှိပါတယ်။သူတို့နှစ်ယောက်စလုံးဟာနိုဝင်ဘာလ12ရက်နေ့ပါရီမြို့တော်တိုက်ခိုက်မှုနဲ့မတ်လ22ရက်နေ့ဘရပ်ဆဲမြို့တော်တိုက်ခိုက်မှုတွေကိုစီစဉ်လှုပ်ဆောင်ခဲ့တယ်လို့ယူဆထားတဲ့ဘရပ်ဆဲအခြေစိုက်အကြမ်းဖက်ဝါဒီအဖွဲ့ငယ်တစ်ခုနဲ့အဆက်အဆက်ရှိတယ်လို့ဆိုထားပါတယ်။ပါရီတိုက်ခိုက်မှုမှာလူ130သေဆုံးပြီးဘရပ်ဆဲလ်တိုက်ခိုက်မှုမှာ32ယောက်သေဆုံးပါတယ်။အဘရီနီဟာအုတ်ထုံတဲ့လူလို့ခေါ်ကြတဲ့လုံခြုံရေးကင်မရာကနေရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရတဲ့လူဖြစ်ပါတယ်။ဘရပ်ဆဲလ်လေဆိပ်ကိုအသေးခံဘုံခွဲတိုက်ခိုက်မှုမဖြစ်ခင်လေးမှာဘုံခွဲမဲ့သူ2ဦးနဲ့တူအဘရီနီရှောက်ဝင်သွားတာကိုကင်မရာကရိုက်ယူထားပါတယ်။ဗုဒ္ဓဟူးနေ့တုန်းကတော့ပါရီမြို့တော်တိုက်ခိုက်ခံရတဲ့ဖြစ်ရပ်စုံစမ်းစစ်ဆေးနေတာမှာဒီသတင်းပတ်အတွင်းထိမ့်သိမ်းခဲ့တဲ့လူ3ယောက်ကိုပြန်လွှတ်ပေးလိုက်တယ်လို့ဘယ်ဂျီယံအစိုးရရှင်းနေတွေကပြောပါတယ်။ဒီလူ3ယောက်ထဲကတယောက်ကိုမှဆွဲချက်မတင်ခဲ့ဘူးလို့ဘယ်ဂျီယံဖက်ဒရယ်အစိုးရရှင်းနေရုံးကဗုဒ္ဓဟူးနေ့ကပြောပါတယ်။ဘရပ်ဆဲမြို့တော်အာခဲလ်အရက်မှာရဲတပ်ဖွဲ့ကအင်ကာနေ့ဝင်ရောက်ရှာဖွေခြင်းအတွင်းဒီလူ3ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကနေအစ္စလာမ်စစ်သွေးကြော်တွေကကျောင်းသူလေး200ကျော်ကိုပြန်ပေးဆွဲဖမ်းဆီးသွားတာနှစ်နှစ်ကြာပြီးတဲ့နောက်ပျောက်ဆုံးနေတဲ့မိန်းကလေးငယ်တွေကိုလွန်ခဲ့တဲ့လီလာကမှရပ်ယူထားတာလို့ဆိုတဲ့ဗီဒီယိုအစ်တစ်ခုထွက်လာတာကြောင့်မိဘတွေအနေနဲ့သူတို့ကလေးတွေအသက်ရှင်နေတော့မယ်ဆိုတဲ့မျှော်လင့်ချက်ပြန်ပေါ်လာပါတယ်။ချီပေါက်မျိုးလေးမှရှိတဲ့ကျောင်းတစ်ကျောင်းကနေ2024ခုနှစ်မှာဘိုဂိုဟာရမ်စစ်သွေးကြွတွေကပြန်ပြီးဆွဲသွားတဲ့မိန်းကလေးငယ်219ယောက်နဲ့ပတ်သက်ပြီးအခုချိန်ထိဘာသတင်းမှမရသလောက်ပါပဲ။အဲ့ဒီဖြစ်ရပေါ်ကဘာတဝမ်းပစ်တင်ရှုတ်ချကြပြီးနိုင်ဂျီးရီးယားမှာဆန္ဒပြပွဲတွေဖြစ်ခဲ့တယ်လို့မိန်းကလေးတွေကိုကူညီရှာဖွေပေးမယ်လို့နိုင်ဂျီးရီးယားရဲ့မဟာမိတ်နိုင်ငံတွေကကမ်းလှမ်းကြပါတယ်။ဘိုဒူးနေကမှထွက်လာတဲ့ဗီဒီယိုထဲမှာတော့မင်းကလေးငယ်15ယောက်ပါပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလကမှရပ်ယူထားပုံရပါတယ်။ဒါဟာဖြင့်သူတို့ပြန်ပေးဆွဲခံရပြီးတိတ်မကြခင်မှာဘိုဂိုဟာရမ်အဖွဲ့ရဲ့ဝါဒဖြန့်ဗီဒီယိုတစ်ခုထဲမှာပါခဲ့ပြီးခဲ့တဲ့ကဆိုရင်အခုဗီဒီယိုဟာမင်းကလေးငယ်တွေကိုပထမဆုံးပြန်မြင်ရတာပါ။ဗီဒီယိုထဲမှာတော့စစ်ဆေးသူတယောက်ကမင်းကလေးငယ်တွေကိုသူတို့ရဲ့နာမည်နဲ့သူတို့ကိုဘယ်ကနေခေါ်လာတယ်ဆိုတာမေးမြန်းနေတာကိုမင်းကလေးတွေကဟောက်စာနဲ့ခီဘာကူဘာသာစကားတွေနဲ့ပြန်ဖြေနေတာတွေ့ရပါတယ
်။အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ကရရက်ဆက်ဆက်လှုပ်တာတနက်ကန်အကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတာနိုင်ငံရေးမှာငွေကဩဇာလွှမ်းနေတာတွေကြောင့်လူခွင့်ရေးအခြေအနေဆိုးဝါးခဲ့တယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။ တရုတ်နိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြထားတဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့အစည်းအခမ်းစာထွက်လာပြီးတရက်အကြာမှာတရုတ်နိုင်ငံတော်ကောင်စီကနှစ်စဉ်ထုတ်ပြန်တဲ့အစည်းအခမ်းစာထဲမှာအဲ့ဒီလိုဆွဆွဲထားတာဖြစ်ပါတယ်။ပြည်တွင်းမှာချိုးဖောက်မှုတွေအပြင်ပြည်ပမှာအမေရိကန်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းတရုတ်အစည်းအခမ်းစာထဲမှာဖော်ပြထားပါတယ်။အဲ့ဒီကိစ္စတွေထဲမှာအီရန်နဲ့ဆီးရီးယားမှာမရေမတွက်နိုင်တဲ့အရက်သားတွေတေဆုံးခဲ့တာနဲ့ပြည်ပနိုင်ငံသားတွေရဲ့ဆက်သွယ်ပြောဆိုချက်တွေကိုအမေရိကန်အစိုးရကကြားပြတ်ခိုးပြီးနားထောင်တာတွေပါဝင်ပါတယ်။တရုတ်အစည်းအခမ်းစာထဲမှာပါတဲ့အချက်လက်အများစုဟာအမေရိကန်သတင်းမီဒီယာတွေရဲ့ထုတ်လွှင့်ဖော်ပြရေးသားချက်တွေကနေယူထားတာပါ။လူခွင့်ရင်းနဲ့ပတ်သက်ပြီးအမေရိကန်ဟာကိုယ့်ကိုယ်ကိုမှန်တယ်မှာပြန်မကြည့်ဘူးဆိုရင်တခြားနိုင်ငံတွေအနေနဲ့လည်းအဲ့ဒီလိုလုပ်ရမယ်လို့အစည်းအခမ်းစာမှာပြောဆိုထားပါတယ်။
ကူလာသမဂ္ဂကဂျာဝင်ဆက်ဆက်ပေးထားတဲ့လေဗျာစုအသစ်ကိုအားပေးထောက်ခံတဲ့အနေနဲ့ပြင်သစ်စပိန်နဲ့ဗြိတိသျှသံမတ်ကြီးတွေထရီပိုလီမြို့တော်မှာရောက်နေကြပါတယ်။လေဗျာမှာပြိုင်ဘက်လက်နက်ကိုင်ဦးစုတွေကြားတိုက်ပွဲတွေကြောင့်2014ခုနှစ်မှာတန်ရုံအများစုပိတ်သွားပြီးတဲ့နောက်နှစ်နှစ်အတွင်းလေဗျာနိုင်ငံမြို့တော်ကိုသံမတ်ကြီးတွေပထမဆုံးသွားကြတာပါ။နောက်ပိုင်းမှာတော့လေဗျာနိုင်ငံဟာအစိုးရအဖွဲ့နှစ်ဖွဲ့နဲ့လွှတ်တော်နှစ်ခုအဖြစ်ကွဲသွားပြီးတော့စစ်ဖြစ်တဲ့အခြေအနေတွေရောက်သွားခဲ့ပါတယ်။သံမတ်ကြီးတွေဟာအခုခီးစဉ်တွင်လေဗျာဝန်ကြီးချုပ်ဖေယက်ဆာရာရဲ့လက်ထောက်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။ထိုင်းနိုင်ငံမှာကြားကောင်ရေတိုးလာစေဖို့ဆယ်နှစ်စီမံကိန်းချလုပ်လာတာကနေတော်ရိုင်းဘေးမဲ့တော်မှာကြားကောင်ရေ90ရာခိုင်နှုန်းကျော်တိုးလာပါတယ်။ဒါဟာပြင်ရှေ့တောင်အရှဒေသမှာတဘာဝတော်ရိုင်းထိန်းသိမ်းရေးကြိုးပမ်းချက်တွေအတွက်လည်းအရေးပါတဲ့အထောက်အကူဖြစ်စေတယ်လို့သိပ္ပံပညာရှင်တွေကဒီကနေ့ပြောပါတယ်။ဒါပေမဲ့လည်းအခုတိုးလာတဲ့ကြားကောင်ရေအခိုင်အမာဆက်ရှိနေစေဖို့အတွက်ခိုးပြီးအမဲလိုက်သူတွေကိုအသေးချာစောင့်ကြည့်ဖို့နဲ့ကင်းလက်လုပ်ငန်းတွေလုပ်ဖို့လိုတယ်လို့သူတို့တွေကပြောပါတယ်။ထိုင်းနိုင်ငံကကြားကောင်ရေတိုးလာစေဖို့မကြသေးခင်ကလှုပ်ဆောင်တာမှာအဓိကဦးတည်ချက်ထားတဲ့နေရာကတော့မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံအနောက်ဘက်ဟွေခါခင်းတဘာဝတော်ရိုင်းဘေးမဲ့တော်ပါအဲ့ဒီဘေးမဲ့တော်ဟာအိန္ဒိယတိုက်ငယ်အပြင်ဘက်မှာကြားရိုင်းကောင်ရေအများဆုံးအကြီးအရင်းမြစ်ဖြစ်ပါတယ် Direct from Washington The
Voice of America The VOA ကြားသားပရင်းနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးပထမဆုံးအရက်သားအစိုးရတဲ့လက်ထက်ကျင်းပတဲ့နှစ်တစ်ကူရေသပင်ပွဲတော်မြင်ကွင်းနဲ့စပါမယ်ရှင်ရန်ကုန်မြို့မှာပတ်စံပေးပြီးတော့ပယ်ရတဲ့စီးပွားရေးမန်တက်ကြီးတွေညော့နေသွားတဲ့အတွက်ရက်ွက်အတွင်မန်တက်ငယ်တွေပုံများလာပြီးလူရန်စားပေါင်းစုံပျော်ရွှင်ဆွနွှဲနိုင်တဲ့ကြံပို့ပြီးတော့ဖြစ်လာတယ်လို့ရုပ်ရှင်သရုပ်ဆောင်ဦးကျော်သူကပြောပါတယ်ဦးကျော်သူဦးဆောင်တဲ့နာရေးကူညီမှုအတင်းကပိဆက်သူများအဖွဲ့ဟာရန်ကုန်မြို့တော်ဝန်မန္တကဖိတ်ကြားချက်နဲ့အဲ့ဒီမှာပထမဆုံးချိန်သွားရောက်ပြီးတော့တန်ကြန်နဲ့ဖျော်ဖြေခဲ့ကြပါတယ်။ရန်ကုန်နဲ့မန္တလေးမြို့တကြံအကြနေအခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါအောင်ရှင်
။မြမယောနတိကူပွဲတော်ဖြစ်တဲ့အတာတကြံကိုနိုင်ငံတော်ကကျင်းပနေကြတာမှဒီကနေ့ပထမအကြက်နေ့မှာတော့ရန်ကုန်မြို့တော်ဗဟိုမန္တမှာရုပ်ရှင်မင်းသားကျော်သူဦးဆောင်တဲ့နာယေးကူညီမှုအသင်းရဲ့ပေးဆက်သူများတန်ကြန်အဖွဲ့ကလည်းဖျော်ဖြေတင်ဆက်ခဲ့ပါတယ်။ရန်ကုန်မြို့တော်ဗဟိုမန္တမှာဒီကနေ့လူထုကိုဖျော်ဖြေခဲ့တဲ့အခြေအနေကိုတော့ဦးကျော်သူက VOE ကိုအခုလိုပြောပါတယ်
။ကျွန်တော်တို့မြို့တော်ဝင်မန္တကကျွန်တော်တို့ဖိတ်တယ်လေ။ဖိတ်တော့ဒါကျွန်တော်တို့သွားတယ်။သွားတဲ့ဟာကျွန်တော်တို့အစ7နာရီသွားမှာလို့ကျွန်တော်လည်းရှေ့ကမနေ့ပိုင်းကကျွန်တော်နိုင်လမ်းကြောင်းတစ်ခုကားမောင်းတယ်။မောင်းမိရနဲ့ကျွန်တော်အဲ့မှာသွားနေတဲ့ကားဖွဲ့နဲ့ကျွန်တော်လမ်းမှာဂျုံပြီးတော့လမ်းမှာဆင်းပြီးကျွန်တော်လိုက်သွားတယ်။ကား traffic ဖြစ်တော့နည်းနည်းနောက်ကျပါ7နာရီလောက်မှကျောက်သွားတယ်။ကျောက်သွားတော့ပေးသက်ကလည်းကျွန်တော်အားပေးပါတယ်။ဟိုဒီလိုမျိုးတော်မန္တမှာဒီကျော်တို့ဒီလိုတန်ကြာအဖွဲတက်ရတာကပမာအောင်ဆုံးပေါ့လေအရင်ကတည်းကလုံးဝတန်ကြာအဖွဲဆိုလုံးဝလက်ခံတာမဟုတ်ဘူးပြောကျွန်တော်လည်းအရင်ကအရင်ဆိုရလက်တက်ကဒီမျိုးတော်မန္တပေါ်တစ်ခါမှမရောက်ဘူးဒါကျွန်တော်ဖတ်တိုင်းကျော်ရောက်တာပါကြီးစင်ပေါ်
အရင်နဝတနာအဖဆစ်ဆိုးရလက်ထက်တွေတုန်းကမြမယူရတကြံရဲ့လက္ခဏာတွေကတခုဖြစ်တဲ့တန်ကြပ်ထိုးတာတွေကိုတင်းကျပ်မှုတွေရှိခဲ့တာကြောင့်တန်ကြပ်ဟာနောက်ပိုင်းမှာလူလူကြားမှာအတော်လေးကိုတိန်ကောလူနီပါဖြစ်လာခဲ့တာပါအထူးသဖြင့်အစိုးရဌာနဆိုင်ရာမန်တက်တခုလိုနှစ်ပေါင်းများစွာရှိလာခဲ့တဲ့မြို့တော်ဝန်မန်တက်ကနေအခုလိုတန်ကြပ်နဲ့ဖျော်ဖြေခဲ့တာဟာအစိုးရတစ်တက်လာပြီးနောက်ပိုင်းပထမဆုံးအကြိမ်ခွင့်ပြုခဲ့တာလည်းဖြစ်ပါတယ်ပထမဆုံးအကြိမ်တန်ကြပ်နဲ့ဖျော်ဖြေခွင့်ရခဲ့တဲ့အပေါ်မှာတော့ဦးကျော်သူကအခုလိုပြောပါတယ
်ကျွန်တော်တို့ကအနည်းနည်းလာလာမျိုးသိထားတဲ့ဒါကလုံးနေပေါ့လေဒါမဲ့လည်းဒါကျွန်တော်တို့ဒီတန်ကြပ်ကိုတော့ဒီနှစ်ကသူတို့ကဟိုအခုအစိုးရအသက်ကဒီစင်ဆာမလုပ်ဘူးဆိုတော့ဒါကျွန်တော်တို့ကပို့ပြီးတော့ဟိုကိုစီကိုဆောက်ရတယ်ဟိုဒီပတ်စင်တဲ့ကိစ္စတွေမပါဘူးရအောင်ကျွန်တော်တို့ချင်းသိင်းနဲ့ကျွန်တော်တန်ကြပ်စကလုံးကြီးရေးရရေးပြီးကိုကိုချင်းသိင်းမှရမှာစင်ဆာမရှိဆိုစင်ဆာမရှိဆိုစီးလို့ဝါလို့လုပ်လို့ရမှာဖြစ်ဘူးအဲကိုစီကကိုချင်းသိင်းပြီးတော့ဒါကျွန်တော်တို့ဒီတန်ကြပ်တိုင်ရဲ့ပေါ့လေဒါပြည်သူလူထုကလည်းသဘောပေါက်တယ်သူတို့လည်းအရန်ကျင်းကြတယ်အားပြုလို့တော်တော်ခံရပါတယ်
ဦးကျော်သူဦးဆောင်တဲ့နိုင်ငံကူညီမှုအတင်းရဲ့ပေးဆက်သူများတန်ကြပ်အဖွဲ့ကနိုင်ငံတော်ဝန်တင်ယူခဲ့ရတဲ့တင်းကြိုင်းအနေနဲ့ပတ်သက်ပြီးအဓိကတန်ကြပ်ထိုးခဲ့တဲ့အပြင်အစိုးရတဲ့လက်ထက်နိုင်ငံရေးအခင်းကျင်းသစ်မှာအလုံးစည်းစည်းလုံးလုံးရှေ့ဆက်ဆောင်ရွက်ဖို့နှိုးဆော်တဲ့တန်ကြပ်တွေကိုလည်းထိုးခဲ့တယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့ပိုင်းအတွင်းကတော့ရန်ကုန်တိုင်းဒေသကြီးအစိုးရတဲ့ကရန်ကုန်မြို့အတွင်းမှာစီးပွားရေးမန်တပ်တွေတိစောက်ခွင့်မပြုဘူးလို့အမိန့်ထုတ်ပြန်ခဲ့ပါတယ်။အခုနေ့ရန်ကုန်စကြံနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုတော့ဦးကျော်သူကအခုလိုပြောပါတယ်
။ဒီစကြံကတော့ဒီနှစ်ကတော့ကျွန်တော်တို့ဒီဟိုလူတန်းစားညီမျှမှုဖြစ်သွားတယ်လို့တော့ကျွန်တော်ပြောလို့ရတာပေါ့လေဥပမာဒီအရင်ကဒီပတ်စံပေးပြီးတော့ပေးရတဲ့မန်တက်ကြီးဒီမန်တက်ကြီးဒီဒီဝိုင်းနေအစိုးရပါတဲ့မန်တက်ဒီမှာလူရအောင်နဲ့ရက်ွက်တရားလူတွေစဉ်ကိုရက်ွက်မှာတော့ကိုရေးမကစားနိုင်ဘူးအဲ့ညာမှာသွားပြီးတော့နင်းမောပြီးတော့ကြည်ရတယ်တချို့မူးယူနေတာဒါမျိုးတွေဖြစ်တာလေအခုစဉ်ဒါမန်တက်ကလေးသူရက်ွက်လမ်းလေးမှာသူအိမ်ရှိသေးမှာဒီအုံးလက်မန်တက်ကလေးပိုင်းတိုင်းလေးတွေလောက်တာဒါလေးရချစ်စရာကောင်းတယ်ပြီးတော့ကျွန်တော်ကားမောင်းကသွားတာလဲဒါတော်လေးအဆင်ပြေတယ်ဟိုဒါမဲ့ဒီမန္တကြီးရရှိတဲ့နေရာကြီးကတော့ဟိုကားမောင်းကတော့တော်တော်လေးစိတ်ရှိရှိနဲ့မောင်းရတာပေါ့လေဟိုမူးရလဲမူးရတာပဲမူးရလူတွေလည်းရှိတယ်ရန်ထိတဲ့လူတွေလည်းရှိတယ်ဒါအပြောမကျူးဘူးပဲကျွန်တော်တို့ဒါကိုကိုကိုထိမ့်မှာပဲရမှာအဲ့ဒီဟာတော့ကျွန်တော်မြင်ပါတယ်
တခါမန်လေးဘက်မှာဆိုရင်လေကျုံးလေးဘက်စလုံးမှာတကြံရေကစားသူတွေနဲ့စီကားနေပြီးတော့မန်လေးတကြံအချိန်လေးနဲ့ပတ်သက်ပြီးတော့လေးစီကလပ် T1 ကလိဂရာတမကူနိုင်စော်ကအခုလိုပြောပါတယ
်ပြောရှင်ပဲစီကားရပါပဲကျွန်တော်ရန်ကုန်ကတီဝိုင်းနေလေအများကြီးပါပဲအဲ့တော့မန်လေးတကြံကျွန်တော်ကရန်ကုန်ထဲတော့ပို့စီတယ်ဒီစမှာ
ဒီနှစ်မှာပို့စီတာဟလာ
ပြောရှင်တွေကလည်းရန်ကုန်ကတူကမန်လေးရောက်နေကြတာဗျဖိမ့်ဖိမ့်လိုက်တော့အခုဒီနှစ်မှာတော့ဒီလိုဒီလိုရှုံးရှဲပုံစံနေတော့မတွေ့ပါဘူးဒီနေ့ကတော့ရိုးတနေကြော်ကြတဲ့လူတွေများပါတယ်ကျွန်တော်တို့မြင်ခွင့်ပါပေါ့နော်ဆက်ကြရလေအားများတယ်ပြီးတော့ကားတွေကလည်းဒီကျုံပတ်ပတ်လည်မှာတော်တော်များပါတယ်ဒါပေမဲ့တခုရှိတာကျွန်တော်တို့မန်နေဂျာအလုံးကသူရဲ့အချက်ကတော့မန်နေဂျာကပါလဲဆိုတော့သူ့မန်နေဂျီဘလောက်ကြီးကြီးဘလောက်ပဲအဆူတော့ကောင်းကောင်းဒီမန်တက်ကျုံဝင်ရှိရပေးထားတဲ့လမ်းကလည်းတက်မှတ်ထားတဲ့ area ပဲလीသိမလားအဲ့တော့အားလုံးကမန်နေအားလုံးကဖြောပြေးခွင့်ရတဲ့ space ကတော့တူတူပဲကကျွန်တော်မြင်တာလीအဲ့တော့အားလုံးညှရပေါ့ဗျာ
Lady Club T1 အပြင်နံပါတ်ကြီး and crossဒီဝိုင်းအပါဝင်တခြားနံပါတ်ကြီးအမှုပညာရှင်တွေတော်များများလဲမန္တလေးမြို့မှာဖြောပြနေကြတယ်လို့သိရပါတယ်ခင်ဗျာ
ရန်ကုန်မန္တလေးမြို့ကြီးတွေကမဟာတကြံပထမအကြံနဲ့မြင်ကွင်းကိုကိုရနိုင်ဆက်သွယ်မြင်မြန်ခဲ့တာဖြစ်ပါတယ်ရှင်တကူလာရောက်တိုင်းမြမနှစ်တကူပွဲတော်ကိုတနိုင်ငံလုံးမှာစီစီကားကကျင်းပခဲ့နေကြတာနဲ့အညီဒီနှစ်တကြံပွဲတော်ကိုရခိုင်ပြည်နယ်မှာလည်းစီကားတိုက်မြိုက်စွာကျင်းပနေပါတယ်ရေလောင်းရေပက်ကစားတာချင်းတူပေမဲ့ရခိုင်မှာတော့ရိုးရာနှစ်သာသွေးပွဲနဲ့လောင်းလှေနဲ့ရေကစားပွဲဟာတခြားတိုင်းရင်းသားတွေနဲ့မတူကွဲပြားစွာကျင်းပခဲ့ကြတဲ့အကြောင်းထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မှာရခိုင်လူမျိုးတွေအနေနဲ့အသာတကြံပွဲတော်ကိုမိမိတို့လူမျိုးဓလေ့ထုံးစံနဲ့အညီကျင်းပနေခဲ့ကြပါတယ်ရခိုင်လူမျိုးတွေဟာတကြံရီပက်မကစားခင်တကြံအကျူရက်တွေမှာနှစ်သာတွေးပြီးဖျားကိုရေတပ်ပယ်တဲ့ဒလိကိုတော့ရခိုင်စာပေနဲ့ယဉ်ကျေးမှုကော်မတီဝင်ဥဖြူသာချေကအခုလိုပြောပါတယ
်ရခိုင်လူမျိုးတွေရဲ့ဟွာရိုးရာဒလိထုံးလန်းစင်လာရဆိုလို့ရှိရင်တကြံအကြမ်းနဲ့မှကျွန်တော်တို့ဖျားရေတပ်ပယ်တာပေါ့နှစ်သာတွေးပွဲနှစ်သာတွေးပြီးတော့ဒါဖျားကိုရေတပ်ပယ်တာပေါ့ခင်ဗျာဖျားရေတပ်ပယ်ပြီးမှသာလျှင်ကျွန်တော်တို့လူတွေကိုရေလောင်းတာပေါ့ခင်ဗျာ
ဒါအပြင်တခြားဒေသနဲ့မတူချမ်းသာတဲ့ဒလိတခုကတော့လောင်းလှေနဲ့ရေဘက်ကစားတာပဲဖြစ်ပါတယ်။လောင်းလှေနဲ့ရေဘက်ကစားတဲ့ဒလိကတော့ဥဖြူသားချေကအခုလိုဆက်ပြောပါတယ
်။ဒီရေလောင်းကစားနည်းပဲနည်းနည်းကွာခြားမှုရှိတာပေါ့နော်။ခံရိုးရရဆိုလို့ရှိရင်တော့လေနဲ့ရေဖက်တယ်ဆိုလို့ရှိရင်ဒါအပြိုလူပြိုသုံးမောက်အိမ်ထောင်ချင်းပဲစသည်အားဖြင့်မိသားစုတွေပြိုပြိုရွှင်ရွှင်နဲ့ဒါတစ်ဖက်နဲ့တစ်ဖက်ရေကစားတာပေါ့အမျိုးသမီးကရေခတ်ပေးတာပေါ့ခင်ဗျာ။လောင်းလှေကနေပြီးတော့ရေကိုခတ်ပေးတယ်ပြီးရင်နောက်တစ်ခါအမျိုးသားကပြန်ဖက်တာပေါ့ခင်ဗျာ။
ရခိုင်ရိုးရာတကြံမှာရေကစားမန်းတပ်တွေစောက်ပြီးတော့လောင်းလေတွေမှာရေဖြည့်ပြီးအမျိုးသားကတစ်ဖက်အမျိုးသမီးကတစ်ဖက်ရေကစားနိုင်ပါတယ်အမျိုးသားလူပြိုတွေအနေနဲ့ကိုကြိုက်နှစ်သက်တဲ့အမျိုးသမီးတွေကိုရွေးချယ်ပြီးရေပက်ကစားနိုင်ပါတယ်တီးအတွက်ရခိုင်လူငယ်တွေအတွက်ပျော်ရွှင်မှုရှိစေတဲ့ပွဲတစ်ခုလည်းဖြစ်ပါတယ်ရခိုင်တို့ရဲ့နှစ်သက်ကူအသာတကြံဟာဘာသာရေးနဲ့ဆက်နွယ်မှုရှိနေတဲ့အတွက်တကြံရက်သွင်းမှာမဟာမြတ်မုနိဖုရားရှစ်တောင်းဖုရားမြတ်ဦးဖုရားနဲ့တခြားသကူးကြီးဖုရားတို့ကိုလည်းလှက်လှယ်ဖူးမြော်ကြတယ်လို့လည်းဥပြုသားချေကဆိုပါတယ်ရခိုင်ရိုးရာတကြံကိုတော့ရခိုင်ပြည်နယ်ပြင်ရန်ကုန်မြို့ကြီးတိမှာလည်းစီကားတိုက်မြိုက်စွာကျင်းပခဲ့ပါတယ်။အလားတူရခိုင်လက်နက်ကိုင်အဖွဲ့တစ်ခုပြည်တဲ့ရခိုင်တပ်မတော် AA အနေနဲ့လည်းနှစ်သိက်ကိုကျူဆူရင်း၂၀၁၆ခုနှစ်တကြံကို KIO ကချင်လွတ်လပ်ရေးအဖွဲ့ဌာနချုပ်လိုင်စာမှာပြုလုပ်ခဲ့တယ်လို့ရခိုင်တပ်မတော်ကဘုံမူကြီးတောက်တန်ညူသွန်းအောင်ကဆိုပါတယ်
။ဒီ2016မှာတော့ကျွန်တော်တို့ဒီလိုင်စာမှာတော့အဲလိုမျိုး NGS CF တို့ဒီကျွန်တော်တို့ခိုင်တမ်းတော့နည်းနည်းကတော့ဒီမိရဲ့တပ်တွေမှာတော့ကိုယ့်ရဲ့ရေးပေါ်တွေနဲ့တပ်တပ်စီ ေတီတဲ့ပုံစံမျိုးလောက်တာတော့ရှိတယ်ခင်ဗျာ
။ရခိုင်တမရဟာလက်ရှိအစိုးရတမရနဲ့စည်ရေးသိမ်းမှနေစေလက်နက်ကင်အဖွဲ့တစ်ခုလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်သွင်းမှာတော့ရိုးရရည်လောင်းမန္တတွေမှာဧပြီလ18ရက်နေ့ထိရည်ကစားကြမှာဖြစ်ပါတယ်။တကြံကာလအတွင်းလုံခြုံရေးသွဲအထူးကြမှတ်ထားသလိုအမြင်မသင့်တဲ့ဝတ်စားစင်ရင်မှုတွေနဲ့ပြောဆိုမှုတွေတိုင်းသားစည်းလုံးညီညွတ်မှုကိုပြတ်ပြားစေပြီးဇူဘူမှုကိုဖြစ်စေတဲ့ဖန်တီးပြောဆိုကြိုးပမ်းမှုတွေကိုမလုပ်ဖို့စစ်သွေးမြို့နယ်အုပ်ချုပ်ရေးမှုကအမိန့်ထုတ်ပြန်ထားပါတယ်။ရခိုင်ရိုးရတကြံဟာမူလကပါရာရေးယဉ်ကျေးမှုဒလစ်သုံးသန်းစင်လာနဲ့ကျင်းပရာကနေအခုခေတ်ကာလမှာတော့ပျော်ရွှင်မှုကိုအသာပေးတဲ့ပုံစံအသွင်ပြောင်းလာခဲ့တယ်လို့ရခိုင်စာပေနဲ့ယဉ်ကျေးမှုကော်မတီဝင်ဦးဖြူသာချေကပြောပါတယ်။အခုအခါမှာရခိုင်ရိုးရသကြံဟာရခိုင်ပြည်နယ်မြို့တော်စစ်သွေးပါဝင်တခြားမြို့ကြီးတွေမှာလည်းတဖြည်းဖြည်းနဲ့တိမ်ကောပပျောက်လာနေတယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗ
ျရခိုင်ပြည်နယ်ကရခိုင်ရိုးရရေလောင်းကစားနေကြောင်းနိုင်ကွန်းအိမ်ပြောပြသွားတာပါမဟာသကြံပွဲဆင်နွှဲကြတဲ့မြင်ကွင်းတွေတရင်ကတော့ဒီလောက်ပါပဲရှင်မကြခင်မှာသကြံတေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိပါသေးတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ဘက်ကိုအလှည့်ပေးပါရစေအခွန်တင်းရှောင်မှုတွေနဲ့ပတ်သက်တဲ့ပနမနိုင်ငံကအထောက်အထားတွေအရအကြမ်းဖက်ဝါဒီအုပ်စုတွေကိုငွေကြေးထောက်ပံ့နေတယ်လို့တန်တရားရှိသူတွေအပေါ်အရေးယူမဲ့အလားအလာတွေပေါ်ထွက်လာနေသလိုအမေရိကန်ပြည်ထောင်စုကဘန်ဒါငွေကြေးလုပ်ငန်းတွေမှာပုံမတင်ကျပ်ဖို့နိုင်ငံရေးအရာဖိအားတွေလည်းတိုးလာနိုင်ပွဲရှိနေပါတယ်။အကြမ်းဖက်သမားတွေရဲ့ဘန်ဒါရေးအရင်းမြစ်တွေကိုတားဆီးဖို့ကြိုးပမ်းရမှာထိရောက်မှုတွေရှိနေတယ်လို့ဆိုပေမဲ့လည်းတစ်ဖက်မှာဆိုးကျိုးတွေလည်းရှိနေတဲ့အကြောင်း VOA သတင်းတောက် Jim Randall ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးမှာပဲရှင
်။အကြမ်းဖက်တိုက်ခိုက်မှုတွေမှာပေါက်ခွဲပစ္စည်းတွေလက်နက်တွေခရီးသွားလာဖို့ဈေးတွေလိုအပ်တဲ့အတွက်ဗန်နငွေချေးစီးဆင်းမှုတွေကိုကန့်သတ်တာအစွန်းအသမားတွေရဲ့ချင်းချမှုကိုရှော့ချရမှာအရေးကြီးပါတယ်။အကြမ်းဖက်ဝါဒီတွေဟာပိုင်ဆိုင်မှုတွေကိုပုံကွက်ပြီးလူဝဲငွေချေးလွှတ်ပြောင်းမှုတွေလုပ်ဖို့ဗနာမနိုင်ငံကကုမ္ပဏီတချို့ကိုအသုံးချနေတဲ့အတွက်အခုနောက်ဆုံးထွက်ပေါ်လာတဲ့ဗနာမနိုင်ငံကထောက်ထားတွေအရအရေးယူဖို့ကြိုးပမ်းမှုတွေလည်းပေါ်ပေါက်လာနိုင်တယ်လို့နိုင်ငံကပန်တိုင်းဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Financial Integrity Network က Eric Lobar ကပြောပါတယ
်။ We know from the Panama Papers that there were terrorist organizations that
were ပနားမားအထောက်အထားတွေအရဥပမာ Hezbollah အဖွဲ့လိုအကြမ်းဖက်အဖွဲ့အစည်းတွေကဟန်ပြကုမ္ပဏီတွေဖွင့်ထားတယ်ဆိုတာသိရပါတယ်
။ American Congress တို့ Committee တရက်ကလည်းအကြမ်းဖက်ဝါဒီတွေရဲ့ပန်တိုင်းအရင်းမြစ်တွေနဲ့ပတ်သက်လို့ကြားနာစစ်ဆေးမှုတွေလှုပ်ဆောင်နေတာပါ။ American တရားရေးဝန်ကြီးဌာနတာဝန်ရှိသူတွေကလည်းနောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေကိုသုံးသက်စည်းစိမ်မှုတွေလုပ်နေတယ်လို့ပြောပါတယ်American Teleton Map Carl Levin ကတော့ကုမ္ပဏီတွေကိုပိုင်ဆိုင်သူတွေရဲ့အချက်လက်တွေထုတ်ဖော်ပြောဆိုဖို့ဥပဒေတွေကိုတင်းတင်းကျပ်ကျပ်ပြဋ္ဌာန်းလိုက်မယ်ဆိုရင်အကြမ်းဖက်သမားတွေရဲ့ဗန်နာရေးလမ်းကြောင်းတွေကိုပိတ်ဆို့ရမှာအထောက်အကူဖြစ်လိမ့်မယ်လို့ပြောပါတယ်ပနမအရှုပ်တော်ပုံကြောင့်လူလူချမ်းမှာဒေါသထွက်နေကြတဲ့နိုင်ငံရေးအခွင့်အလမ်းကိုလည်းအစိုးရတာဝန်ရှိသူတွေအနေနဲ့လက်မလွတ်သင့်ဘူးလို့သတင်းစာဆောင်ပါတယ်မှာရေးသားတိုက်တွန်းခဲ့တာပါထက်လွတ်တော်ဘန်လုံငန်းများဆိုင်ရာကော်မတီဖွဲ့ဝင် Elizabeth Warren ကလည်းဗန်နိုင်းဝန်ကြီးဌာနကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုထားပါတယ်။ဥပဒေစည်းမျဉ်းတွေတင်းကျပ်လိုက်မယ်ဆိုရင်ငွေကြေးလွှဲပြောင်းရမှာအခက်တွေ့လာကြမယ်။အကြမ်းဖက်သမားတွေအနေနဲ့ခြေရခံလိုက်ဖို့ပုံမှန်ခက်ခဲတဲ့နီလန်ဟောင်းတွေကိုတုံးလာနိုင်တယ်လို့လည်း Washington ခြေဆိုင်သုတေသနဌာနတစ်ခုဖြစ်တဲ့ American Enterprise Institute ကသုတေသီ Michael Rubin ကသုံးသပ်ပါတယ်
။ And that's what gets so challenging to track. I mean, the money changer in Mogadishu or the money changer in Tehran.
ချေရခံလိုက်ရမှာပူပြီးစိန်ခေါ်မှုတွေကြုံရပါလိမ့်မယ်။ဆိုလိုတာက Mogadishu မြို့ကငွေလဲဌာနတစ်ခုမှာပဲဖြစ်ဖြစ်တီဟီရန်ကငွေလဲဌာနမှာပဲဖြစ်ဖြစ်ရောက်လာတဲ့ငွေတွေဟာဘယ်ကလာတာလဲဆိုတာသိနိုင်ဖို့ကပနမနိုင်ငံကပြည်ပဗန်စင်းမှာလျှို့ဝှက်ထားတာထက်သိဖို့ခက်ပါတယ်။ဒီကိစ္စကအကြမ်းဖက်သမားတွေရဲ့ဗန်နာရေးအရင်းမြစ်ကိုတိုက်ဖျက်ဖို့စူးစမ်းနေသူတွေအ धिक စိုးရိမ်နေတဲ့အချက်ပ
ါဒါပေမဲ့ဒီချိန်ထဲမှာပဲစစ်တပ်နဲ့ဒေသကလူထုအတွက်အကူအညီပေးနေတဲ့တရားဝင်ပြည်ထောင်စုအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့ဗန်စင်းတွေအပိတ်ခံရတာဝန်ထမ်းတွေလက်စားပေးဖို့နဲ့တခြားကုန်ကျစရိတ်တွေပေးဖို့အခက်အခဲတွေနဲ့လည်းကြုံနေရပါတယ်အမေရိကန်ခြေဆက်အကြီးဆုံးနိုင်ငံတကာ NGO ဖွဲ့တစ်ခုဖြစ်တဲ့ International ဥက္ကဋ္ဌဆမ်ဝါတန်တန်ကတော့အကူအညီပေးအဖွဲ့အစည်းအများပြားလုပ်ငန်းတွေမလဲပတ်နိုင်တော့မဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ
် It's now to a point where a lot of the major Muslim based charities in the US that work internationally
America မှာအခြေစိုက်ပြီးနိုင်ငံတကာအတိုင်းအတာနဲ့လုတ်ကင်နေကြတဲ့မွတ်စလင်အခြေပြုပရဟိတအဖွဲ့အစည်းအများစုအနေနဲ့လုပ်ငန်းတွေရပ်ပြည့်ရတော့မယ်အထိဗန်တွေကလက်မခံတော့တဲ့အဖြစ်မျိုးရောက်နေပါတယ
်အနေအချင်းလောက်အကျိုးမြတ်မများတဲ့အတွက်ဆိုမာလီယာနိုင်ငံလိုပြည်ပခတ်တွေရှိရာဒေသတွေမှာအလွတ်လုံနေကြတဲ့အဖွဲ့အစည်းတွေအတွက်ဗန်တွေကဝန်ဆောင်မှုပေးဖို့လဲတွန်းဆုံနေကြတာပါဗန်ရီအနေနဲ့ပရိုက်တာလုပ်ငန်းတွေကပမာဏအားဖြင့်သိပ်မများလာတဲ့ငွေချေးအတွက်ဝန်ဆောင်မှုပေးရကအမျက်စွန်းအနည်းချင်းလောက်သာရကြပေမဲ့ပိတ်ဆို့တန်ခတ်အရေးယူမှုဥပဒေတွေကိုချိုးဖောက်မိတဲ့အခါမျိုးမှာတော့ ကြီးလေးတဲ့တံငွေတွေကိုပေးဆောင်ကြရတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လုံးပြပြခဲ့တာပါရှင် VOE သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအတွက်နှစ်သစ်ကူတိလက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီခုညအတွက်တော့ချစ်သူဝေနဲ့ချစ်စုဝေတေးသံရှင်ညီမနှစ်ဦးရဲ့မိကဲတို့တကြံတခြင်းကိုနှာစင်ကြရမှာပါရှင်
请为了穿到底 I shadow to say 也受得掉眼泪 So sorry 宝贵满的谁过团把度过谁也没累 Like hilarity I'll call why 你干没真到你累个位你给别个不太 Heavy rock 谁对你阿龙给着你满的谁过团把度过谁也没累Like hilarity, parade this young sway
သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးအတွက်အောင်မြင်ပျော်ရွှင်ပွဲနှစ်သစ်ဖြစ်ပါစေရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့ကျန်းမာရေးမြမရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြားရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10:00နာရီအထိဆက်ပြီးထုတ်လွှင့်ပေးသွားမယ့် VOA မြန်မာပိုင်းအစီအစဉ်ရဲ့မြန်မာတက်ကြွ1389ခုနှစ်တကူးလာဇန်9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်ဒီညပိုင်းအစီအစဉ်တွေထဲမှာတော့အရင်ဆုံးတကြံကာလနဲ့နေရာဒီမှာသတိပြုသင့်တဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကြောင်းသိကြရမယ့်ကျန်းမာရေးကဏ္ဍမြမအရေးသုံးသပ်ချက်နဲ့တူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ဆော့ဖိတ်ရန်တာကရကျွန်တော်တို့ကျွန်တော်ညီမလေးတော့ကွယ်မသွားအောင်ဆက်လက်ကြွားပြီးဆက်လက်ပြရှိနေအောင်ကျွန်တော်ဆက်လက်ရပါတော့ဒီဒီပြထားပြီးတော့ဆောင်သွားဖို့ကျွန်တော်မလုပ်ပါဘူ
း NLD ဒုဥက္ကဋ္ဌဦးတင်ဆိုပါဖားကန့်ကြောက်စိမ့်ဒေသမှာတိကျတဲ့ဥပဒေတွေပြတ်ချမှတ်ပေးဖို့လိုတယ်ဆိုတဲ့ဒေသခံတွေရဲ့သဘောထားနဲ့တူတိုင်းရင်းသားဒေသတည်တည်ကသတင်းစုံလင်ကိုနားဆင်ကြရဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာပူပြင်းတဲ့နွေရာသီအတွင်းဖြစ်တတ်တဲ့မျက်စိရောဂါတွေအကြောင်းကိုတင်ပြပေးမှာပါမြမပြည်မှာအပူချိန်မြင့်မားလာတဲ့ကြံတွင်းနဲ့ကြံပြီးကာလတွေမှာမျက်စိနာတာမျက်စိဒဏ်ရာရတာတွေနဲ့ခရမ်းလွန်ရောင်ကြည်ဒဏ်ခံရတာတွေဖြစ်လေရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြထားပါတယ်ဒီလိုဖြစ်လာနိုင်တဲ့မျက်စိရောဂါတွေကိုဘယ်လိုကြိုတင်သိနိုင်ပြီးဘယ်လိုကြိုတင်ကာကွယ်နိုင်မှာလဲဒီအကြောင်းမျက်စိအထူးကုဆရာဝန်ဒေါက်တာခင်တန်တာမြင့်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.ခင်တနာမြင့်ခင်ဗျာကျွန်တော်တို့ခုဒီတကြံကြပြီဆိုတဲ့ခါကျတော့မြန်မာနိုင်ငံမှာတော့ဒါအပြော်ဆုံးပွဲတော့ပေါ့နော်အဲ့ဒီခါကျတော့တကြံမှာပြောလဲပြောအောင်ဒီကျန်းမာရေးထိခိုက်မှုလည်းမရှိအောင်ပေါ့ဒီမျက်လုံးကျန်းမာရေးဆိုင်ရာကိစ္စတွေကျွန်တော်တို့အဓိကဆွေးနွေးဖို့စဉ်းစားထားပါတယ်အဲ့တော့ဒီနေရာမှာ
โอเคပါရှင
်တကြံပြီးတဲ့ကာလမှာပေါ့ဆရာမကြုံရလေရှိတဲ့ဒီမျက်စိနဲ့ပတ်သက်တဲ့ယောဂါတွေကဘာတွေဖြစ်လေရှိလဲ
တကြံပြီးတဲ့ကာလတွေမှာဖြစ်တတ်တဲ့မျက်စိယောဂါတွေနဲ့ပတ်သက်ပြီးတော့ကျွန်မအဓိကပိုင်းသုံးပိုင်းခွဲခြားပြီးတော့ပြောပြချင်ပါတယ်ပထမဆုံးအနေနဲ့ကတော့တကြံပြီးတဲ့ကာလမှာကွညတ်ပွိုင်းတစ်လို့ခေါ်ရင်မျက်မေးရောင်ယောဂမျက်စိနာတာမျိုးတွေဖြစ်တတ်ပါတယ်ဒီလိုမျက်စိနာတာမျိုးတွေဟာမျက်စိနာတဲ့သူမှတစ်ဆင့်တော့လကောင်မတန့်ရှင်းတဲ့ရေပြီးမျိုးလုံးတွေကိုတိုက်ရိုက်ထိတွေ့တဲ့အခါမှာတော့ဖြစ်တတ်ပါတယ်နောက်ဒုတိယအနေနဲ့ကတော့တကြံပြီးကာလတွေမှာဒီမျက်စိဆေးရုံတွေမှာမျက်စိဆေးခန်းတွေမှာမျက်စိထိခိုက်ပြီးတော့ခန္ဓာရလို့ရောက်လာကြတဲ့လူနာတွေများပါတယ်။ဒီလိုထိခိုက်တဲ့နေရာမှာလည်းနှလုံးကိုတစ်စုံတစ်ခုနဲ့တိုက်ရိုက်ထိခိုက်တာမျိုး mechanical injury နဲ့နှလုံးထဲကိုထုံးရည်အဆစ်ရည်စသဖြင့်ပေါ့အရည်တွေဝင်ပြီးတော့ထိခိုက်တဲ့ chemical injury ဆိုပြီးနှမျိုးဖြစ်တတ်ပါတယ်။တတိယတစ်ခုအနေနဲ့ကတော့ဒဇန်ကာလမှာအနက်ကနေရင်းနေတီရှိပက်ကန်ထွက်တဲ့သူတွေမှာခရမ်းလွန်ရောင်ကြီးနဲ့နှလုံးကိုတိုက်ရိုက်ထိတွေ့ပြီးတဲ့အခါမှာ ultraviolet keratopathy အမမောသာမကရတုတတိဆိုရဲမျက်စိယောဂါမျိုးတွေဖြစ်တတ်ပါတယ်ရှင
်ဟုတ်ကဲ့ဆရာမအခုလိုယောဂါတွေဖြစ်လာပြီဆိုလို့ရှိရင်စောစောစီးစီးသိနိုင်ဖို့ပါဆရာမเนาะစောစောစီးစီးပြပြီးကုသနိုင်ဖို့အတွက်ဘယ်လိုယောဂါလက္ခဏာတွေကိုတတိထားပြီးစောင့်ကြည့်ရမလဲဒီပထမယောဂါဖြစ်တဲ့ဒီမျက်စိနာယောဂါနဲ့စပြီးတော့ရှင်းပြပေးပါလ
ဲပထမဆုံးအနေနဲ့ဝဉ္ဇတပိုက်တစ်လို့ခေါ်တဲ့ရုပ်မျက်စိမျက်မေးအောင်ယောဂါမှာတော့ဖြစ်တဲ့သူကမျက်လုံးကိုပထမဆုံးနီးလာပါမယ်တစ်ခါတလေမှာမျက်စိရာရရန်တတ်ပါတယ်ထုတ်သူတွေမှာလည်းမျက်စိကိုကိုက်ခဲပြီးတော့နာရာမျိုးတွေဖြစ်တတ်ပါတယ်။ပြီးရင်မျက်ဝတ်တွေထွက်လာတတ်ပါတယ်။အလင်းရောင်ကိုကြာရှည်စွာမကြည့်နိုင်နဲ့နဲ့မျက်ရည်တွေကျလာတတ်ပါတယ်။တစ်ခါတလေမှာမျက်စိအမြင်မှုံွားတာမျိုးတွေဖြစ်လာတတ်တယ်။ဒါပေမဲ့မျက်စိမှုံွားတာမျိုးကတိတ်ပြီးဖြစ်နေဖြစ်တာရှိတဲ့လက္ခဏာတော့မဟုတ်ပါဘူး။
ဟုတ်ကဲ့ဆရာမအဲ့တော့နောက်တစ်ခုဖြစ်တဲ့ဒီမျက်စိတန်ရတဲ့အခါကျလို့ရှိရင်ဘယ်လိုလက္ခဏာတွေဖြစ်လာရှိလဲဆရာမ
။မျက်စိထိခိုက်တန်ရတဲ့လူတွေမှာဆိုလို့ရှိရင်တော့မျက်စိကိုထိခိုက်မိတဲ့အပိုင်းထိခိုက်မိတဲ့အသိအနှက်ကိုလိုက်ပြီးတော့ရောဂါလက္ခဏာတွေကကွဲပြားပါတယ်။တစ်ခါလေမှာတော့မျက်စိနီးတာရယ်မျက်စိနာတာရယ်မျက်ရည်ကျတာလောက်ကနေစပြီးတော့မျက်စိကွဲတဲ့အထိကိုဒုက္ခပေးတဲ့အထိခိုက်တန်းအမျိုးတွေလည်းဖြစ်တတ်ပါတယ
်။ဟုတ်ကဲ့အဲ့တော့ဒီနောက်ဆုံးတစ်ခုဖြစ်တဲ့ဒီခရမ်းလွန်ရောင်ကြီးတန်းခံရတဲ့အခါမှာပေါ့နော်မျက်စိမှာဘလို့လက္ခဏာတွေပြလဲရှိလဲဆင်ပါလဲ
။ခရမ်းလွန်ရောင်ကြီးနဲ့ထိဖို့ဖြစ်တဲ့မျက်စိရောဂါတွေမှာဆိုလို့ရှိရင်နော်မျက်လုံးအင်အားနှာကျင်ကိုက်ခဲနေတတ်ပါတယ်။အဓိကကတော့6နာရီကနေ12နာရီလောက်ထိတိုက်ရိုက်ထိတွေ့ရင်အဲ့လိုဖြစ်တတ်ပါတယ်။မျက်စိရဲ့မှာအမိုက်အမုံဝင်ပြီးခွလုခွလုဖြစ်တယ်လို့ခံစားနေရတတ်ပါတယ်။မျက်ခွန်ကလည်းရောင်လာတတ်ပါတယ်။မ မျက်နှာတွေကျလာပြီးတဲ့အခါမှာအလင်းရောင်မကြည့်နိုင်မင်းနဲ့အမျက်အာရုံကြီးပုံဝါလာရပါတယ်ဒါကတော့ခရမ်းငုံရောင်ကြီးကိုဓာတ်ရိုက်ထိတွေ့လို့ချက်ချင်းနိုင်ငံဖြစ်လာတတ်တဲ့လက္ခဏာပါတကယ်လို့ခရမ်းငုံရောင်ကြီးကိုရပေါင်းများစွာလာပေါင်းများစွာထိတွေ့မယ်ဆိုလို့ရှင်တော့ဒီထက်ပိုပြီးဆိုးပါတယ်တရီဂျီယန်လို့ခေါ်တဲ့မျက်သားတက်တာကြီးကတရလို့ခေါ်တဲ့အတွင်းတိန်လေးဆက်ပြီးတော့ဖြစ်ပေါ်တတ်ပါရဲ့ရှင်
ဟုတ်ကဲ့ဆရာမဒီအခုဖြစ်လာတဲ့ဒီမျက်စိနာယောဂါနောက်မျက်စိတန်ရရတာဒီခရမ်းလွန်ရောင်ကြီးတန်ခမ်းရတာတွေဖြစ်တဲ့လက္ခဏာတွေပြလာပြီဆိုလို့ရှင်တော့ဒါအများဆုံးစေကံပြဖို့လိုတာပါဆရာမနော်ဒီနေရာမှာဒီကုသမှုအပိုင်းကတော့ဒီယောဂါတွေကိုစောစောသိလေကုနိုင်လေလို့ပြောလို့ရလားဆရာမ
ဟုတ်ကဲ့စောစောသိရင်ကုသလို့ရတဲ့အပြင်ကိုမဖြစ်အောင်ဘလို့ကာကွယ်မလဲဆိုပြီးတော့လေကျွန်မတို့အကြံဉာဏ်ပေးလို့ရပါတယ်ရှင
်ဟုတ်ကဲ့ဆရာမအဲ့တော့ဒီယောဂါလုံးဝမဖြစ်အောင်ကာကွယ်နိုင်တဲ့အနေအထားတွေကိုဆက်ပြောပြပြလားဆရာမ
ကာကွယ်ဖို့အပိုင်းနေနဲ့ပြောရမယ်ဆိုရင်အခုပထမဆုံးအနေနဲ့မျက်စိနာတာပေါ့နော
်အဲ့
တော့မျက်စိနာတာကိုကာကွယ်ဖို့အတွက်ဆိုလို့ရှင်နော်အဓိကအနေနဲ့ရေပတ်တဲ့သူရဲ့ရေပတ်ခံထွက်တဲ့သူရဲ့ဥစ္စာနှစ်ပိုင်းခွဲခြားပြီးအကြံပေးချင်ပါတယ်ရှင်အော်ရေပတ်တဲ့သူကလည်းမတက်ရှင်းတဲ့ရေကြီးတွေ့ရရေတွေနဲ့မပက်မိဖို့ရေးကြည့်ပါရဲ့နောက်တစ်ခုကလည်းမျက်နှာလေးနှလုံးလေးကိုပြင်းထန်တဲ့အားဖြင့်တဲ့ရေပိုက်တွေနဲ့တိုက်ရိုက်ထိုးပြီးတော့ပတ်တာမျိုးကလည်းစင်ကျင်းတက်ပါတယ်မိမိရဲ့ကြောက်ရွံ့မှုကနေပြီးတော့တခြားသူတွေချိုးချိုးဖြစ်စေမယ့်လုပ်ရမျိုးကိုစောင့်ခြင်းတက်ပါတယ်နောက်တစ်ခုကလည်းရေပတ်ခံထွက်တဲ့သူတွေအနေနဲ့ကလည်းမိမိကိုမတက်ရှင်းတဲ့ရေတွေဝင်မိပြီလို့တန်လျာဖြစ်လို့ရှိရင်ချက်ချင်းပဲရေတန်းတဲ့မျက်စိကိုစင်ကြအောင်စေချောတက်ပါတ
ယ်။ဟုတ်ကဲ့ဆရာမအဲ့တော့ဒီမျက်စိတန်ရရတဲ့ပတ်သက်ပြီးတော့မဖြစ်အောင်ပေါ့နော်။ဘယ်အချက်တွေကိုစောင့်မှုရှောင်မှုလုပ်မလဲဆရာမ။
ညာအဖြစ်တွေ့ရတော့ဒီလိုတန်ရမျိုးတွေကတကြံတွင်းမှာခက်ရံဖြစ်ပေါ်တယ်။တစုံတစ်ခုနဲ့ရိုက်မိတယ်။တချို့ဆိုလို့ရှိရင်ဒီသက်ပိုက်လိုမျိုးအပြင်းနဲ့ရေပိုက်နဲ့နောက်တစ်ခုကတချို့မှာကားရေးသေးတယ်လိုမျိုး pressure ပတ်နေနဲ့မျိုးလုံးထိုးမိတဲ့အခါမှာဖြစ်တတ်ပါတယ်။အဲ့လိုမျိုးတွေမှာဖြစ်တဲ့တော့တယောက်နဲ့တယောက်ကကျွန်မပြောလို့ပေါ့အားပြင်းတဲ့ရေပိုက်တွေတုံးတာထိခိုက်တန်ရာရတာတွေမဖြစ်အောင်ရံဖြစ်တာတွေမဖြစ်အောင်ခိုက်မိတာတွေအနာတရားမဖြစ်အောင်သင်ကျင်မယ်ဆိုလို့ရှိရင်ဒီထိခိုက်တန်ရာရမှုတွေအလုံးအားကောက်ွယ်နိုင်ပါလိမ့်ရှင
်ဟုတ်ကဲ့အဲ့တော့ဒီနောက်ဆုံးတစ်ခုဖြစ်တဲ့ဒီခရမ်းလွန်ရောင်ကြီးတန်ခံရတဲ့အခါမှာပေါ့နော်ဘယ်လိုဆောင်းမှုရှောင်းမှုလုပ်မလဲဆရာမ
ခရမ်းလွန်ရောင်ကြီးကောက်ွယ်ဖို့အတွက်ကိုကျွန်မလေးပေးပြီးတော့ပြောပြချင်ပါတယ်ဒါကကျမတို့မြန်မာနိုင်ငံရဲ့တစ္ဆန်ကာလာနေပူချိန်ပြင်းတဲ့ reality ကာလာပဲဖြစ်ပါတယ်။ခရမ်းလွန်ရောင်ကြီးရဲ့အညွန်းကိန်းကလည်းကျမတို့နိုင်ငံတွင်းမှာအန္တရာယ်ရှိရဲ့အဆင့်ပေါ့မြန်မာရဲ့အဆင့်မျိုးရောက်ရှိနေပါတယ်။ဒါကြောင့်မို့လို့ခရမ်းလွန်ရောင်ကြီးကာကွယ်ဖို့အတွက်သူက ultraviolet တော့ UV ray protection ရှိရဲ့ရတယ်။မိကမျက်မှန်တွေကိုတက်ဆန်တင်ပါတယ်။နောက်တစ်ခုအနေနဲ့ကလည်း contact lens ပေါ့မျက်ကပ်မှန်ကိုတက်တဲ့သူတွေအလားဆင်လို့တက်တဲ့လူပဲဖြစ်ဖြစ်ပါဝါအတွက်တက်စင်တဲ့သူပဲဖြစ်ဖြစ်ရေပတ်ခံထွက်ပြီးတော့တန်ရောက်ပြီးဆိုတော့ ਨੇ ဒီ contact lens ကိုချွတ်လဲပြစ်ပြီးတော့တိကျစွာတက်စင်ပြစ်ဖို့လိုအပ်ပါတယ်။ကျွန်မပြောပြခဲ့တဲ့ယောဂလက္ခဏာတွေရဲ့ကနေပြီးတော့တစ်ခုတစ်ခုဖြစ်ပြီးဒါမှမဟုတ်လို့ရှင်တယ်မျက်စိကနှီးရဲလာတယ်၊ကြိုက်ခဲလာတယ်၊မျက်ရည်တွေကျလာတယ်၊အလင်းရောင်တွေဆူးလာတယ်၊အမြင်အာရုံပုံဝါလာပြီးဆိုလို့ရှင်ရနော်ဒီစားရမျက်စိထူးထူးစေယုံကြည်ဒီမှာတက်ကြွနဲ့ဆရာဝန်အနေနဲ့အမြန်ဆုံးဥက္ကဋ္ဌခံယူပါလို့အကြံပေးချင်ပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ဂျမ်းမာရီခန္ဓာကိုအခုလိုကြာသာပတင်းညပိုင်းမှာအတိထုတ်လွှင့်ပြီးကြောက်တောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုမြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်။တိုင်းပြည်ကိုတို့တက်ဖွံ့ဖြိုးအောင်လုပ်မယ်ဆိုရင်စစ်တပ်ပိုင်းနဲ့နိုင်ငံပိုင်းလုပ်ငန်းကြီးတွေကိုပြုပြင်ပြောင်းလဲပေးဖို့လိုတဲ့အကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ပေးထားပါတယ်ရှင
်။စီးပွားရေးလုပ်ငန်းကြီးတွေလုပ်နေတဲ့စစ်တပ်ပိုင်းမြမစီးပွားရေးဥပိုင်လီမိတက်ကို1914ကုမ္ပဏီဥပဒေအရအများပိုင်တာမန်ကုမ္ပဏီအဖြစ်အသွင်ပြောင်းတာကိုအမျိုးသားစီမံကိန်းဝန်ကြီးဌာနကမတ်လ30ရက်နေ့ကခွင့်ပြုကြောင်းဒါရိုက်တာအဖွဲ့ကကြေညာပါသည် NLD အစိုးရသည်စတင်ဖွဲ့စည်းတဲ့နေ့မှာစစ်တပ်ပိုင်ကုမ္ပဏီကိုအများနဲ့တက်ဆိုင်တဲ့အယက်သားကုမ္ပဏီအဖြစ်အသွင်ပြောင်းတာဖြစ်ပါတယ်မြန်မာစီးပွားရေးဥပိုင် limited ကို1990ပြည့်နှစ်မှာတည်ထောင်တာဖြစ်ပြီးအစုရှယ်ယာပိုင်ရှင်ဟာစစ်ပက်အဖွဲ့အစည်းစစ်ဘူနဲ့အငြိမ်းစားစစ်ဘူတွေဖြစ်ပါတယ်စစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့မြန်မာစီးပွားရေးဥပိုင် limited ဟာအမေရိကန်ကဒဏ်ကတ်အရေးယူတဲ့ကုမ္ပဏီစည်းမှာအခုတည်းကပါဝင်နေစေဖြစ်ပါတယ်။လ လေဗလောင်းတောင်ကျင်းနီစီမံကိန်းကိုတရုတ်နဲ့လက်တွဲလုပ်တာဟာဥပိုင်လီမိတက်ဖြစ်ပါတယ်စစ်တပ်ပိုင်ကုမ္ပဏီနှစ်ခုရဲ့အခန်းကဏ္ဍနဲ့တာဝန်ကိုပြန်လည်ဆန်းစစ်ပြီးနိုင်ငံပိုင်လုပ်တင်တယ်လို့ဇန်နဝါရီလထုတ် Natural Resource Governance Institute ရဲ့ Gilded Gatekeeper ဆိုတဲ့သူရတနာစာရမ်းမှာအကြံပေးထားပါတယ်အခုတော့စစ်ဘုံနဲ့စစ်ဘုံဟောင်းတွေရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီဖြစ်သွားပါပြီ
ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဦးစီးချုပ်ရုံးနဲ့ပစ္စည်းဝယ်ယူမှုညွှန်ကြားမှုရုံးပိုင်တဲ့အစုရှယ်ယာကိုလက်ရှိစစ်မှုထမ်းနဲ့စစ်မှုထမ်းဟောင်းတွေရဲ့လက်ထဲလွှဲပြောင်းပေးလိုက်ပြီလို့လည်းဒါရိုက်တာအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အဖွဲ့အစည်းပိုင်ဌာနပိုင်ရုံးပိုင်ပစ္စည်းကိုပုဂ္ဂလိကပိုင်အဖြစ်အသွင်ပြောင်းလိုက်တဲ့သဘောဖြစ်ပါတယ်စစ်ဘုံနဲ့စစ်ဘုံဟောင်းမှာအကျိုးခံစား권တိုးပွားလာပြီမဲ့1914ကုမ္ပဏီအဥပဒေပုံမှန် 136 အရကုမ္ပဏီရဲ့ဗန္ဒာရေးအခြေအနေကိုထုတ်ပြန်ကြေညာရပါလိမ့်မယ်ကြေညာဖြစ်ရင်နိုင်ငံတော်သမ္မတကစစ်ဆေးသူသို့မဟုတ်စီရင်စစ်ခန့်အပ်ပြီးစစ်ဆေးနိုင်ပါတယ်သမ္မတထံစီရင်ခံစာတင်ရမယ်လို့ပုံမှန် 138 ကဆိုပါတယ်မြမစီးပွားရေးကိုကြီးစိုးထားတဲ့စစ်တပ်ကုမ္ပဏီရဲ့ပိုင်ဆိုင်မှုကိုပြည်သူအများသိနိုင်မယ်သဘောရှိပါတယ
်နိုင်ငံဝင်ငွေ20ရာခိုင်နှုန်းကိုရင်းနှံဓာတ်ငွေနဲ့တပ်တူတွင်းကရပြီမဲ့2014ရင်းနှံဓာတ်ငွေကရတဲ့ဒေါ်လာတန်း1400ကိုအစိုးရဘတ်ဂျက်မှာမထည့်ပဲပြီးသားငွေစည်းရင်းလှုပ်ထားတယ်လို့ Gilded Gatekeeper စာရမ်းမှာဖော်ပြပါတယ်ရင်းနှံဓာတ်ငွေနဲ့တပ်တူတွင်းကန္တာဟာဝင်ငွေအလွန်ကောင်းပြီး Crony Company နဲ့အာဏာပိုင်တွေရောထွေးရှက်တင်ဖြစ်နေတာမို့ပြုပြင်ဖို့မလွယ်ဘူးလို့သုံးသပ်ပါတယ်ဒါပေမဲ့ NLD အစိုးရခင်မှာဒီကန္တာကိုပြုပြင်နိုင်အောင်ရည်ရွယ်ပြီးစာရမ်းထုတ်ရတာလို့ဆိုပါတယ်ရင်းနှံဓာတ်ငွေလိုနိုင်ငံပိုင်လုပ်ငန်းရဲ့ဝင်ငွေ60ရာခိုင်နှုန်းနီးပါးအစိုးရဘတ်ဂျက်မှာမပါတာဟာအနှုတ်လက္ခဏာဖြစ်ပါတယ်တဲ့ရင်းနှံဓာတ်ငွေဌာနရဲ့သီးသန့်ရန်ပုံငွေဒေါ်လာ3400ဟာအစိုးရကျန်းမာရေးအသုံးစရိတ်တဲ့နစာနီးပါးပုံများနေပါတယ
်မြမရင်းနှံဓာတ်ငွေမှာတခြားစီးပွားရေးလုပ်ငန်းအများပြားမရှိဘဲငွေကြေးအမြောက်အများကင်ဆောင်တာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်ရင်းနှံဓာတ်ငွေနဲ့တပ်ထုတွင်းဆိုင်ရာဥပဒေနဲ့အုပ်ချုပ်တဲ့အဖွဲ့အစည်းတွေရဲ့တာဝန်ဝတ္တရားကိုရှင်းလင်းပြတ်သားစွာသိဖို့လိုပါတယ်။တရားစင်စစ်ဌာနကိုသုံးပြီးနိုင်ငံပိုင်လုပ်ငန်းတွေကိုစစ်ဆေးခိုင်းဖို့ Gilded Gatekeepers စာတမ်းမှာအကြံပေးပါတယ်။စစ်တပ်နဲ့ပတ်သက်တဲ့ကုမ္ပဏီတွေဟာတပ်ထုတွင်းလုပ်ငန်းမှာအများဆုံးပါဝင်နေတယ်လို့ဆိုပါတယ်။တယန်ဇာတာ2ဖော်ရေးမှာဘယ်သူကဘာကြားသင့်တယ်ဆိုတာကိုမြမစီးပွားရေးကော်ပိုရေးရှင်းနဲ့မြမစီးပွားရေးဥပိုင်လီမိတက်ကအဆုံးအဖြတ်ပေးနေတယ်လို့လည်းဖော်ပြထားပါတယ်။ဒီလိုအခွင့်ထူးခံဘဝနှီးကုန်းချုပ်လာရင်အာနာသိမ့်ဖို့အကြောင်းရှာတဲ့အထိစစ်ဘိုတွေကကြိုးပမ်းနိုင်ပွဲရှိပါတယ
်စစ်တပ်ပိုင်ကုမ္ပဏီကနိုင်ငံပိုင်လုပ်ငန်းအပေါ်ဩဇာညောင်းတာဟာအစိုးရကိုအယုံအကြည်ကင်းမဲ့စေပါတယ်စစ်တပ်ပိုင်ကုမ္ပဏီနှစ်ခုဟာကိုယ်ပိုင်အုပ်ချုပ်ခွင့်ရပြီးနေအစိုးရလိုပြုမူနေပြီးအစိုးရရဲ့ဗန္ဒာရေးစီမံခန့်ခွဲမှုမှာမပါဝင်ပဲအခွင့်ထူးခံယူတာဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုအဟန့်အတားဖြစ်စေပါတယ်ဒါပေမဲ့နိုင်ငံပိုင်လုပ်ငန်းရဲ့အခန်းကဏ္ဍကိုအကျယ်တဝင့်ရှင်းလင်းထားတဲ့ဥပဒေမရှိတဲ့အတွက်နိုင်ငံပိုင်လုပ်ငန်းကိုအဓိပ္ပာယ်ဖွင့်ဆိုဖို့လိုနေပါတယ်။အစိုးရကိုထောက်ခံအားပေးတဲ့ပုဂ္ဂလိကလုပ်ငန်းရှင်ခရိုနီတွေအကျိုးခံစားရအောင်နိုင်ငံပိုင်လုပ်ငန်းတွေကအကွက်ထွင်ပေးနေပုံကိုလည်း Gilded Gatekeeper စာရမ်းမှာဖော်ပြပါတယ်။တရားစတဲ့လုပ်ငန်းကိုယုံကြည်စေခြင်းဒီပြဿနာကိုပြည်သူရှေ့မှောက်ချပြပြီးအတိအလင်းဆွေးနွေးရမယ်လို့ဆိုပါတယ်။တိသာမြင်သာမှုကင်းမဲ့တဲ့အတွက်နိုင်ငံပိုင်လုပ်ငန်းဟာထိပ်ပိုင်းကစစ်ဘူအရာရမ်းနဲ့ခိုနီကုမ္ပဏီတွေကိုကျိုးရှာတဲ့နေရာဌာနလိုဖြစ်နေပါတယ်။နိုင်ငံပိုင်လုပ်ငန်းကထိပ်တန်းအရာရှိတွေကို6လတကြိမ်လွှတ်တော်မှာအစီရင်ခံခိုင်းပြီးမေးမြန်းစုံစမ်းခိုင်းတာဟာ NLD အစိုးရလုပ်ရမယ့်တာဝန်တစ်ခုဖြစ်တယ်လို့ Natural Resource Governance Institute ရဲ့ Gilded Gatekeeper စာရမ်းမှာအကြံပေးတင်ပြထားပါတယ်ခင်ဗျာ။
ဥက္ကဋ္ဌရဲ့မြမရေးသွန်သက်ချက်ကိုအခုလိုကြာတာပရိနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါရရှင်။တိုင်းရင်သတင်းလွှာကဏ္ဍကိုမထုတ်လွှင့်ခင်စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်။
မလ16ရက်စနေနေ့ဟာမြမရိုးရမဟာဒကြံအတက်နေ့ဖြစ်ပါတယ်။မြမနိုင်ငံမှာအစိုးရအဖွဲ့တည်ပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့မဟာဒကြံပွဲတော်မှာကျွန်တော်တို့သောရရှင်တွေအနေနဲ့အရင်နှစ်တွေနဲ့မတူတဲ့အတွေ့အကြုံတွေများရှိခဲ့တယ်ဆိုရင်အခုလာမယ့်စနေနေ့ညတိုက်ရိုက်လေးလံအစည်းအဝေးမှာအတွေ့အကြုံဖလှယ်ကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ်။ VOA ဖုန်းနံပါတ်က1-232-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိမီအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။စနေနေ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။နေ့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းတွင်မှအစိုးရတပ်မတော်ကနေနေမြေရှင်းလင်းရမှာရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့ဝင်အယောက်20နဲ့စစ်လက်နက်စစ်အသုံးဆောင်ပစ္စည်းတွေကိုဖမ်းဆီးရမိရဲ့လို့တပ်မတော်ကနေထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံအတွင်းမှာတရားဝင်လက်မှတ်ကိုင်ဆောင်ထားတဲ့ရွှေပြောင်အလုပ်သမားတွေကိုတကြံကာလအတွင်းလွတ်လပ်စွာအိမ်ပြန်ခွင့်ပြုကြောင်းအစိုးရကထုတ်ပြန်ထားတဲ့ဆိုတာနဲ့မြမကြောက်မြေရနာဥပဒေမှာပါရှိတဲ့အချက်တချို့ကိုကချင်ပြည်နယ်ဖက်ကန်ဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်တွင်းမှာအစိုးရတပ်မတော်ကနေနေမြေစိုးမိုးရေးအတွက်နေမြေရှင်းလင်းရမှာရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့ဝင်20ဦးနဲ့စစ်လက်နက်စစ်အသုံးဆောင်ပစ္စည်းတွေဖမ်းဆီးရမိတယ်လို့တပ်မတော်ပိုင်းမြဝတီတရင်စာမှာဖော်ပြထားပါတယ်။ဧပြီလ17ရက်နေ့မြဝတီသတင်းစာမှာ SSA 1 high အဖွဲ့ကနေမြကျူးကျော်လို့တိုက်ပွဲဖြစ်ပွားရာကနေလူသူလက်နက်တွေကိုဖမ်းဆီးရမိတာလို့ရေးသားထားပါတယ်။ရှမ်းပြည်တောင်ပိုင်းကျေးတီမြို့နယ်1 high အခြေစိုက်ရှမ်းပြည်တပ်မတော် SSPP SSA အရာရှိတဦးကမူဆယ်မြို့105မိုင်ကနေတီးမာတတ်နိုင်ဖက်သွားတဲ့သူတို့လူတွေကိုအစိုးရတပ်မတော်စစ်ကြောင်းကအကြောင်းမဲ့ဖမ်းဆီးထားတာဖြစ်ပြီးတိုက်ပွဲအတွင်းဖမ်းမိသူတွေမဟုတ်ဘူးလို့ဆိုပါတယ်။အဲ့ဒီလူတွေပြန်လွတ်ပေးဖို့လာရှိုးမြို့မှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA ကိုစလေယုံစောက်အောင်လတ်ကတော့လာရှိုးစစ်တန်းယုံကိုတွားပြီးတောင်းဆိုမှုတွေပြုနေတယ်လို့ဆိုပါတယ်။ရှမ်းပြည်တပ်မတော် SSPP SSA ဟာနေပြည်တော်အစိုးရနဲ့ပြည်တော်စုအဆင့်ပြည်နယ်အဆင့်အပြည့်ရလက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့ဖြစ်ပါတယ်။
ထိုင်းနိုင်ငံမှာပန်းရောင်ကပတ်စပို့ယာယီပတ်စပို့ကင်ဆောင်ထားပြီးလှုပ်လှုပ်နေတဲ့မြန်မာလာအိုကမ္ဘောဒီးယားနိုင်ငံသားရှေ့ပြောင်းလို့ဓမားတွေကိုတင်းကြံကာလတွင်လွတ်လပ်စွာအိမ်ပြန်ခွင့်ပြုတဲ့အကြောင်းထိုင်းနိုင်ငံဝန်ကြီးချုပ်အထူးအမိန့်နဲ့ထုတ်ပြန်ခဲ့တာပါ။ဧပြီလ17ရက်နေ့ရက်စွဲနဲ့အထူးအမိန့်ပုံမှန်44အသုံးပြုပြီးထုတ်ပြန်ခဲ့တာပါ။ဒီလိုပြန်တဲ့နေရာမှာလဲနှစ်ဆက်ကိတ်ကနေတစ်စိတ်တုံးထူလှုပ်ဆောင်ပေးရမှာဖြစ်ပြီးငွေကြေးတစ်စုံတရာလုံးဝပေးစရာမလိုဘူးလို့လည်းဖော်ပြထားပါတယ်။ထိုင်းအစိုးရအနေနဲ့ဧပြီလ17ရက်နေ့ကနေ20ရက်နေ့အထိ10ရက်လောက်ပဲခွင့်ပြုတာဟာထိုင်းနိုင်ငံတွင်မြန်မာကျွမ်းကျင်လှုပ်သားတွေကိုအထူးလိုအပ်နေတဲ့အခြေအနေတစ်ခုတွေကြောင်းလို့အလုပ်တမာအရေးလေးလာစောင့်ကြည့်သူတွေကပြောပါတယ်။ထိုင်းနိုင်ငံတွင်မှာတရားဝင်မြန်မာရှေ့ပြောင်းလှုပ်တမာ3,000လောက်ရှိမယ်လို့ထိုင်းအလုပ်တမာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။
အစိုးရတဲ့အနေနဲ့ရခိုင်တပ်မတော် AA ကိုပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲဖိတ်ခေါ်ဖို့နဲ့ရခိုင်ပြည်နယ်မှာ AA နဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးထောင်ချခံထားရသူတွေကိုလည်းအ мян ဆုံးလွတ်ပေးဖို့မလေးရှားနိုင်ငံရောက်ရှိနေတဲ့ရခိုင်အမျိုးသားတွေကတောင်းဆိုလိုက်ပါတယ်ဧပြီလ10ရက်နေ့ကမလေးရှားနိုင်ငံကိုတာရာယာမှာရခိုင်တပ်မတော် AA ရဲ့ခုနှစ်နှစ်မြောက်တပ်မတော်နေ့အခမ်းအနားမှာတောက်ဆိုခဲ့တယ်လို့အခမ်းအနားစီစဉ်သူတူဦးဖြစ်တဲ့ကိုငင်းချမ်းကပြောပါတယ်ခုနှစ်နှစ်မြောက်ရခိုင်တပ်မတော်နေ့အထိမ်းမှတ်အခမ်းအနားကိုရခိုင်တပ်မတော်ဌာနချုပ်မလေးရှားနိုင်ငံကွာလာလမ်ပူစီတီယာဝန်ပါတာဝဂျီဟိုပရူနဲ့ထိုင်းနိုင်ငံဖူကက်နဲ့တခြားနေရာတွေမှာလည်းရခိုင်အမျိုးသားတွေကျင်းပခဲ့ကြပါတယ်
ဝင်ကြီးချုပ်စလိုင်းလျံတွင်ဦးဆောင်မဲ့ချင်းပြည်နယ်အစိုးရအဖွဲ့ကိုဝင်ကြီး6ဦးနဲ့ဖွဲ့စည်းလိုက်ပြီးဧပြီလ10ရက်နေ့ကကျင်းပတဲ့ချင်းပြည်နယ်လွတ်တော်အစည်းအဝေးမှာဂျန်တစ္ဆာကျင်းဆိုခဲ့ကြပါတယ်။ချင်းပြည်နယ်အစိုးရဝင်ကြီးဖြစ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်မတ်နှဦး၊စုံမြင့်မျိုးသားဒီမိုကရေစီအဖွဲ့ချုပ်မတ်တဦး၊တမ်တော်ကိုစလက်တဦးနဲ့ပြင်ပမှတက်သည့်ပညာရှင်နှဦးစုစုပေါင်း6ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ ဝင်ကြီးအဖြစ်ရွေးချယ်ခံရသူတွေကတော့လုံခြုံရေးနဲ့နေဆက်ရေးရဝင်ကြီးဖြစ်တမ်တော်မှာပုံမူကြီးကြကြစီမံကိန်းနဲ့ပန္နာရေးဝင်ကြီးအဖြစ် NLD ပါတီမှဦးဝိကောလမ်းပန်းဆက်တွေရေးဝင်ကြီးအဖြစ် NLD မှဦးရွှေထီအိုလူမှုရေးဝင်ကြီးအဖြစ် NCD မှဦးပောင်လွန်မင်းထန်စီပင်တရားရေးလက်စစ်နဲ့စက်မှုလက်မှုဝင်ကြီးအဖြစ်ပြင်ပမှတတိပညာရှင်ဆလိုင်းအိုပက်ခင်နဲ့စက်ပြုံးမွေးမြူရေးတည်တော်နဲ့တတ်သူဝင်ကြီးအဖြစ်ပြင်ပမှတတိပညာရှင်ဦးမှန်ဟင်သာတို့ဖြစ်ပါတယ်တပင်ပြင်းနဲ့ဥပဒေချုပ်အဖြစ်ဦးစိုနေစာဟုခေါ်ထန်ကျုံနဲ့ပြင်းနဲ့စင်းချုပ်ဖြစ်ဦးလာတင်မှန်တို့ကိုခန့်အပ်ခဲ့တယ်လို့သိရပါတယ
်မြန်မာဆရာတက်တဲ့စည်ရင်အားအလုံးရင်းနဲ့တက်ခိုက်လာလို့ကချင်လွတ်လပ်ရေးတပ်မတော် KIA မှရှေ့တန်းစခန်းတစ်ခုကိုနောက်ဆုတ်ပေးခဲ့ရပြီးတပ်မတော်ကစခန်းနီးတစ်ဝိုက်မှနေရာယူထားကြောင်းKIA ရှေ့တန်းတင်းမှသိရပါတယ်ပြီးခဲ့တဲ့ဧပြီလပထမပတ်မှာလိုင်ဇာဗဟုဌာနချုပ်အနောက်မြောက်ဖက်မြစ်ကြီးနားဗမော်ကားလမ်းပေါ်ပန်တောင်ရန် KIA ဆွတ်ရှန်စခန်းကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်ခဲ့တာပါကချင်လွတ်လပ်ရေးအဖွဲ့ KIO KIA အနေနဲ့ကတော့စစ်ရေးထက်နိုင်ငံရေးစနစ်ပွဲကိုအတိတ်ကထားသွားမယ်လို့ KIO ဗဟုအရာရှိတွေကပြောပါတယ်မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတပတ်ပြည့်ချိန်မှာပဲအစိုးရတက်ကနေပထမဦးဆုံး KIA ရှေ့တန်းစခန်းတစ်ခုကိုတင်ပိုက်လိုက်ခြင်းဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါနိုင်ငံတော်သမ္မတဦးသိန်းစိန်ကနေဇန်နဝါရီလကုန်ပိုင်းမှာလက်မှတ်ရေးထိုးအတည်ပြုထားတဲ့မြန်မာကြောင့်မြေဒနာဥပဒေမှာပါရှိတဲ့အချက်တချို့ကိုကချင်ပြည်နယ်ဖက်ကန့်ဒေသခံအယောက်900ကျော်လောက်ကဧပြီလဆန်းမှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီဥပဒေဟာတရုတ်ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်သာအကျိုးရှိပြီးဒေသခံတွေအတွက်ဘာမှမျှော်လင့်ချက်မရှိဘူးလို့ထောက်ပြပြောဆိုနေကြပါတယ်။ဒီအခြေအနေကိုတော့အမေကနေစူးစီးထားပြီးနိုင်ကွန်းအင်ကနေခုလိုတင်ဆက်ထားပါတယ်ရှင်
။ဒုတိယကြိမ်ပြင်ဆင်ထားတဲ့မြမကြောင့်မြေရတနာဥပဒေပါအခန်း၁အခန်း၄အခန်း၅မှာပါရှိတဲ့အချက်တချို့ကိုပြန်လည်ပြင်ဆင်ပေးဖို့ကချင်ပြည်နယ်ဖားကားမြို့နယ်မှာနေထိုင်တဲ့ဒေသခံတွေကကန့်ကွက်တောင်းဆိုခဲ့ကြတယ်လို့ကချင်မျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ကဥလမုံလတောင်ကအခုလိုပြောပါတယ်
။ဒါမှမဟုတ်သိရင်ဒီထုံးလိုက်တဲ့ဥပဒေနဲ့ပတ်သက်ပြည်သူ့ကလည်းဆင်းရဲအတူတူကြတော့ငါ့ရဲ့ကိုယ်ကျွန်တော်ဒေသခံတွေကဘာမှမျက်နှာကြည့်မရှိဘူး။ဒီခွန်မျိုးတွေတိကျတယ်ဗျာ။ဒါပေမဲ့ဒီကန့်ကွက်တဲ့ဥပဒေလာလာတော့ကျွန်တော်ဒေသခံတွေဘာမှမျက်နှာကြည့်မရှိခါကြ။အဲ့ဒါအပြည့်အထားကိုကျွန်တော်တွက်ပေါ်သွားလိုက်ဖြစ်ပါတယ
်။အကြီးစားနဲ့အလတ်စားကြောင်မြတ်သူ့ဖို့ရေးလုပ်ငန်းတွေကိုသူဖော်ခွင့်ပေးတဲ့အနေနဲ့ဒေရခန်တွေလုတ်ကန်စားတော့ရတာခက်ခဲနိုင်ပြီးဒေရခန်တွေအနေနဲ့အကျိုးခံစားခွင့်မရှိတဲ့အတွက်အခုလိုဆန္ဒထုတ်ဖော်ကြတာလို့ပြောပါတယ်။လက်ရှိဖားကဒေရအခြေအနေနဲ့ပတ်သက်လို့ဒေရခန်တော့ကန်ကြာကအခုလိုပြောပါတယ်
။စီရင်နေရာကြီးတွေကတော့တစ်ခါမှမမြင်ဘူးတဲ့အင်မတန်မှကြီးမားတဲ့စီရင်နေရာကြီးတွေဆက်လက်တော့တုံးနေတာပေါ့နော်သူတို့ချောချတာမျိုးမရှိပါဘူး။အဲကြောင်းလေးရင်တစ်ခုခုဖြစ်မယ်ထင်ပြီးဖြစ်မယ်ဆိုတော့တိုးရင်မှုတွေရှိလို့အချိန်ထုတ်ပြီးမှလုပ်နေတယ်လုပ်နေတယ်လို့မြင်တာပေါ့
ဖားကားမြို့နယ်က NLD ဒုတိယဥက္ကဋ္ဌဦးတင်းစိုးကတော့တယံဇာတာတွေပြောက်ွယ်မသွားဘူးဥပဒေပြဋ္ဌာန်းတဲ့တယ်လို့ဆိုပါတယ်
ကျောက်ဖိန်တယံဇာတာကြီးကကျွန်တော်တို့ကျွန်တော်ညီမတွေပြောက်ွယ်မသွားအောင်ဆက်လက်ကြွားပြီးဆက်လက်တည်ရှိနေအောင်ကျွန်တော်ဆက်လက်လုပ်ပါတော့ဥပဒေပြဋ္ဌာန်းပြီးတော့ဆောင်သွားဖို့ကျွန်တော်မှလုပ်ရတာရှိပါတယ
်နိုင်ငံတော်သမ္မတဦးသိန်းစိန်ကနေ2016ခုနှစ်ဇန်နဝါရီလ29ရက်နေ့မှာအတည်ပြုလက်မှတ်ရေးထိုးထားတဲ့မြန်မာကြမ်းမြင့်ရတနာဥပဒေကိုဖားကားမြို့မှာနေထိုင်တဲ့ဒေသခံတွေအတွက်ခံစားပိုင်ခွင့်လုတ်ကင်ပိုင်ခွင့်သဆုံးတရားမရှိတဲ့အတွက်ဇန်တာထုတ်ဖော်ခဲ့ကြတာလည်းဖြစ်ပါတယ
်ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းကရှမ်းလူမျိုးစုတွေဟာအတာတကြံပွဲတော်ကိုမိမိရိုးရမိမိကိုယ်ပိုင်ဟန်နဲ့ကျင်းပကြပါတယ်ကုံစွန်းလို့ခေါ်တဲ့မြတ်စွာဘုရားရှင်ထံရေတက်ပယ်တဲ့ရဟတ်လုပ်တာတွေရိုးရမုံဖတ်ထုတ်ရိုးရရေကစားဟန်စတာတွေရှိနေပေမဲ့ခေတ်ကာလအလိုက်ပြောင်းလဲမှုတွေရင်ကျင်းမှုစီးစင်းမှုရောရှက်မှုတွေကြောင့်ကွယ်ပြောက်ဖို့အဆင့်ကိုရောက်နေတယ်လို့လည်းဆိုပါတယ်ဒီအခြေအနေကိုတော့ဆိုင်းမင်းကလည်းခုလိုစူးစီးတင်ဆက်ထားပါတယ်ရှင
်ဒါကတော့ရှမ်းရိုးရတင်းကြံပွဲတော်မှာပြုလုပ်နေတဲ့ရှမ်းမုံဖက်ထုတ်အကြောင်းနဲ့ပတ်သက်ပြီးဖွဲ့ဆိုထားတဲ့တခြင်းပါရှမ်းတိုင်းသားတွေတက်ကတော့တင်းကြံကာလအတွင်းရှမ်းမုံဖက်ထုတ်လောင်းလူတာဟာထင်ရှားတဲ့ပွဲတစ်ခုပဲဖြစ်ပါတယ်ရှမ်းမုံဖက်ထုတ်လောင်းလူပွဲပြုလုပ်တဲ့အခြေအနေကိုတော့ရှမ်းပြည်တောင်ပိုင်းလင်းခင်းမြို့မြို့မရက်ွက်နေရွာမိတော်နန်းလောက်ကအခုလိုပြောပါတယ်
အဲ့ဒီတကြံမတိုင်မီကတဲ့ဟာအဲ့ဒီမုံဖက်ထုတ်လို့ဖို့အုံဒီတွေမြေပဲတွေအဲ့ဒီထုတ်ဖို့ဖက်ပေါ့နော်ငပြောဖက်အဲ့ဒါတွေတော့ရှာပြီးတော့စုဆောင်းထားတယ်အဲ့ဒီတကြံကြတာနဲ့မုံထုတ်တော့မယ်ဆိုရင်အဲ့ဒီအိမ်နာနီချင်းကောင်မလေးတွေပေါ့နော်တာကူကြဆိုသူတို့လဲလာကြပါတယ်ညနေပိုင်းလောက်ဆိုအိုးစီပုံမောင်းနေနဲ့ကောင်လေးကောင်မလေးတွေပေါ့နော်အိမ်နာနီချင်းတွေစုပြီးတော့မှတအိမ်တက်ဆင်းလိုက်လူတယ
်တင်းကြံကာလတင်းကြံဂျုံနေ့မှာတင်းကြံဂျုံမုံအလူပွဲပထမနေ့နဲ့ဒုတိယနေ့မှာဖျားစီပထိုးတွေကိုရေတက်ပယ်ကြပါတယ်နောက်ဆုံးနေ့မှာတော့စင်တူတော်တွေအပြင်ဘုံတော်ကြီးကိုကျောင်းကန်ရှေ့ပင်ဖိတ်ပြီးခြေလက်ရေတက်ပယ်တဲ့အကြောင်းယွာမိတော်နန်းလာကပြောပါတယ
်တကြံကြတာနဲ့ဖျားရေတက်ပယ်ဖို့ပေါ့ဖုန်ကြီးကျောင်းနေမှာဆိုလဲရှမ်းလို့ကုန်းဆွမ်းလို့ခေါ်တဲ့အဲဖျားကိုရေတက်ပယ်တဲ့ရဟတ်လေးလို့ပြီးတော့မှဟိုရေပုံးလေးကိုစီနေပေါ့နော်ဖျားကိုရေတက်ပယ်တဲ့အဲမျိုးညစီညတိုင်းပေါ့နော်အဲတကြံကာလအတွင်
းလက်ရှိနေထားကတော့မြို့ကြီးပြတ်ကြီးတွေမှာမြမနီးမြမဟန်ညင်ကျေးမှုတွေစိတ်ဝင်လာကြတဲ့ကြောင်းခေအပြောင်းလဲကြောင့်တဲ့ကြောင့်ယင်ကျေးမှုပျောက်ွယ်တော့မှာကိုစိုးရိမ်မိတယ်လို့တော်နန်းလာကပြောပါတယ်။ရှမ်းရိုးရာအတာတကြံပွဲတော်ဟာမြို့ရဲ့နေ့နံလိုက်ပီတင်ကိန်းခန်းတွေတွက်ချက်ပြီးအလူပွဲကြီးကျင်းပဖို့နေ့ထူးနေ့မြတ်ရွေးကြပြီးတော့မြို့ဆောင်နှတ်တော်တော်ဆောင်နှတ်လေယာမီရေဆောင်နှတ်တွေအတွက်ပုဒ္ဒမြတ်စွာဘုရားထံလူလုပ်ပေးပြီးအမျှဝေပေးကြပါတယ်။ဒီတရေဟာတောမြို့တွေမှာသာကြံရှိနေပြီးတော့မြို့ကြီးပြတ်ကြီးမှာတော့ပျောက်ွယ်လူနီးပါးဖြစ်နေပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်အတွင်းမှာဆရာတက်မတော်ကနေနေမြရှင်းလင်းရမှာရှမ်းပြည်တက်မတော် SSPP SSC တပ်ဖွဲ့ဝင်20ဦးနဲ့စစ်လက်နက်စစ်အုံဆောင်ပစ္စည်းတွေကိုဖမ်းဆီးရမိတယ်လို့တက်မတော်ပိုင်းမြဝတီသတင်းစာမှာဖော်ပြထားပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့ဒီဘက်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်ဖူရရဲ့ကြာသာပတင်းညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါရဲ့ရှင်မနေ့ကတောက်ကြနေမနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 32နဲ့40တို့ကနေဖမ်းယူနိုင်နိုင်ပါတယ်ဒီကနေ့ညပဲအစီအစဉ်ဆုံးမသက်ခင်သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင
်ဂျပန်နိုင်ငံတောင်ပိုင်းကျူရှူကျွန်းခုမမုတ်တူမြို့ရှိပဲမှာဒီကနေ့ညဒေသစံတော်ချင်း9နာရီခွဲလောက်ကကနအူးပြင်းအားတိုင်းတာချက်6.4ရှိတဲ့ငလျင်တစ်ခုလွတ်ခတ်သွားပါတယ်ကျူရှူကျွန်းပေါ်ကနျူကလ িয়ার ဓာတ်ပေးဆက်ယုံနှစ်ယုံကတော့ပုံမှန်အတိုင်းဆက်ပြီးလက်ပတ်နေတယ်လို့သတင်းတွေကပြောပါတယ်။အိမ်တွေပြိုကျတာရှိပြီးအပျက်စီးပုံတွေထဲမှာလူတွေပိတ်မိနေနိုင်တယ်လို့ကုမာမိုတိုရဲတပ်ဖွဲ့ကပြောပေမဲ့ထိခိုက်သေးဆုံးတာတွေရှိမရှိဆိုတာကတော့အတိမပြုနိုင်သေးပါဘူး။အမေရိကန်စစ်ဖက်ဟာတောင်တုပ်ပင်လယ်ထဲမှာဖိလစ်ပိုင်စစ်ဖက်နဲ့ပူးတွဲကင်းလက်နေပြီးတော့ကျွန်းစုတွေပေါ်မှာအလက်ကျတပ်ဖွဲ့တွေစစ်ဖက်ပစ္စည်းကိရိယာတွေနဲ့အတူတိုးမြင့်ပြီးနေရယူထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကဒီကနေ့ပြောပါတယ်။တောင်တုပ်ပင်လယ်တစ်ခုလုံးနီးပါးကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားတဲ့ပေါ့နိုင်ငံတကာတရားခုံရုံးမှာဖိလစ်ပိုင်ကတရားဆက်ဆိုလျှောက်ထားတဲ့ကိစ္စစုံပြချက်ထွက်ဖို့နီးလာတဲ့အမျှဖိလစ်ပိုင်နိုင်ငံဟာဒီကိစ္စမှာနိုင်ငံတကာထောက်ခံမှုကိုမိကိုအားထားနေပါတယ်တောင်တုပ်ပင်လယ်တစ်ခုလုံးလောက်ကိုပိုင်တယ်လို့ဖိလစ်ပိုင်ရဲ့အဆိုအဖြစ်တရုတ်ကအလွန်အကျွံပြောထားတဲ့ပေါ့ပင်လယ်ပင်ဥပဒေဆိုင်ရာနိုင်ငံတကာတရားခုံရုံးမှာဖိလစ်ပိုင်က2013ခုနှစ်မှာလျှောက်ထားတာပါအမေရိကန်ပြည်တော်စုမှာရဲတပ်ဖွဲ့ကအရေးဆက်ဆက်လုပ်တာတနက်ကင်အကြမ်းဖက်တာတွေကြဲကြဲပြန့်ပြန့်ဖြစ်နေတာနိုင်ငံရေးမှာငွေကဩဇာလွှမ်းနေတာတွေကြောင့်လူခွင့်ရေးအခြေအနေဆိုးရွားခဲ့တယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြထားတဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစည်းအဝေးစာထွက်လာပြီးတရက်အကြာမှာတရုတ်နိုင်ငံတော်ကောင်စီကနှစ်စင်ထုတ်ပြန်တဲ့အစည်းအဝေးစာထဲမှာအဲ့လိုဆွဆွဲထားတာပါ။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကနေအစ္စလာမ်စစ်သွေးကြော်တွေကကျောင်းသူလေး200ကျော်ကိုပြန်ပြီးဆွဲဖမ်းဆီးသွားတာနှစ်နှစ်ကြာပြီးတဲ့နောက်ပျောက်ဆုံးနေတဲ့မိန်းကလေးငယ်တွေကိုလွန်ခဲ့တဲ့လေးလကမှရိုက်ယူထားတာလို့ဆိုတဲ့ဗီဒီယိုအစ်တစ်ခုထွက်လာတာကြောင့်မိဘတွေအနေနဲ့ကလေးတွေအသက်ရှင်နေလို့မယ်ဆိုတဲ့မျှော်လင့်ချက်ပြန်ပေါ်လာပါတယ်ခင်ဗျာ
နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညအစည်းအဝေးထုတ်လွှင့်ရင်မှုကမက်ကင်ပြူတွေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Rob McLean ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOE မြန်မာပိုင်းအစည်းအဝေးအင်တာနက်ဆက်မျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်တောက်ကြနေမြန်မာပိုင်းအစည်းအဝေးတွေကိုလိုင်းဒိုမီတာ24 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ပျော်စရာနှစ်သစ်ခုအခါသမယဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.